Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ15ရက်တောက်ကြာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်တုံ့လွန်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ပူတွဲတုံ့လွန်ပေးနေပါတယ်ကျွန်တော်ကခင်မောင်ဆိုမင်းပါဒီကနေ့တောက်ကြာမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်မသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါကိုစုံမှုကြောင့်တဲ့အတူသတင်းတွေတင်ပြပါမယ်အီရန်ရဲ့နျူကလ িয়ার ချင်းချောက်မှုကိုတုံ့ပြန်ကင်တွယ်ရင်းမှာအမေရိကန်နဲ့အစ္စရေးခေါင်းဆောင်တို့သဘောထားကွဲနေပါတယ်ယူကရိန်းနိုင်ငံဘီနီရှားမှာတော့ရုရှားရဲ့မစ်ဆိုင်းဒုံးတန်ကြောင့်အနည်းဆုံး23ဦးသေဆုံးရပါတယ်အမေရိကန်မှာဖမ်းထားတဲ့မရဏကုန်တယ်လို့သမုတ်ချတဲ့ရုရှားလက်နက်ကုန်တယ်နဲ့ရုရှားမှာဖမ်းခံထားတဲ့အမေရိကန်နှစ်ဦးတို့ကိုလဲလှယ်ချမယ်လို့သတင်းတွေထွက်နေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီနောက်သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားရမှာတခုက
အင်းမရွာအလေဆုံးရွာသုံးကြီးရွာညောင်ကြီးရွာအဲ့ကိုအိမ်ကစဝင်လာရပြန်ပြီးတော့သကဏီဆွဲရွာမှာတိုက်ပတ်ပွဲအသေးစားဖြစ်တယ်
စကိုင်းတိုင်းဝင်းတုံမြို့နယ်ထဲမှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့သတင်းပေးပို့ချက်မှာအပြည့်စုံကြားရမှာပါအဲ့ဒီစကိုင်းတိုင်းထဲကပလဲမြို့နယ်မှာလည်းတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာ AA နဲ့စစ်ကောင်စီစီရေးတင်းမာနေတဲ့အကြောင်းသတင်းပေးပို့ချက်နိုင်ငံကသတင်းဆောင်ပါတွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အရှေ့လယ်ပိုင်းဒေသခီးစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍမှာတော့မြမအရေးသုံးသက်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးပါခင်ဗျာ
။အီရန်နိုင်ငံကနျူကလ িয়ার လက်နက်အစီအစဉ်ရဲ့ချင်းချမှုကိုတုံ့ပြန်ဖြေရှင်းရမှာအကောင်းဆုံးချင်းကန်နိုင်မဲ့နီလန်အပေါ်အမေရိကန်သမ္မတဂျိုးဘိုက်တင်နဲ့အစ္စရေးယာယီဝန်ကြီးချုပ်ယဲလာပစ်တို့ကြားတိတိတသာသဘောထားကွဲလွဲနေပါတယ
် Diplomacy will not stop themThe only thing that will stop Iran
တန်ကင်းတမန်ကင်းနဲ့သူတို့ကိုမဟန့်တားနိုင်ပါဘူးနျူကလ িয়ার အစီအစဉ်ကိုဆက်လုပ်မယ်ဆိုရင်ကျန်တဲ့ကမ္ဘာကအင်အားသုံးမယ်ဆိုတာကိုသိမှအီရန်ဘက်ကရပ်ပါလိမ့်မယ်လို့အစ္စရေးယာယီဝန်ကြီးချုပ်လာပစ်ကအမေရိကန်သမ္မတဘိုက်ဒင်နဲ့အတူလုပ်တဲ့ကြာသပတေးနေ့ပူရယ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါသူတို့ကိုရပ်တန့်နိုင်ရေးကတော့ခိုင်ခိုင်မာမာစီးရဲချင်းချောင်မှုအစင်းသင့်ထားရှိတာတစ်ခုသာအီရန်ကိုရပ်တန့်နိုင်မှာဖြစ်တယ်လို့အစ္စရေးယာယီဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်သတင်းစာရှင်းလင်းပွဲနောက်ပိုင်းမှာတော့အမေရိကန်သမ္မတဘိုက်ဒင်ကအီရန်တို့နျူကလ িয়ার လက်နက်ဘယ်တော့မှမပိုင်ဆိုင်ရစေဘူးဆိုတော့အမေရိကန်ရဲ့ပိုင်ဖြတ်ချက်ကိုထက်လောင်းအမတ်ခံပြောဆိုခဲ့ပါတယ်ဒီရက်လက်ထွက်လာဖို့အကောင်းဆုံးနည်းလမ်းကတော့တန်တမာရေးအရာဆောင်ရွက်မှုဖြစ်တယ်လို့ယုံကြည်စဲဖြစ်ကြောင်းလည်းသမ္မတဘိုက်ဒင်ကပြောပါတယ်အစ္စရေးရဲ့ခုခံကာကွယ်နိုင်စမ်းပိုပြီးခိုင်မာအကောင်ရင်နဲ့အီရန်ရဲ့ရန်လိုမှုနဲ့မတိမငြိမ်ဖြစ်စေတဲ့လုပ်ရက်တွေကိုရင်ဆိုင်ဖြေရှင်းရေးအမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုထက်လောင်းအာမခံတဲ့ပူရဲကြေညာချက်ကိုလည်းနှစ်နိုင်ငံခေါင်းဆောင်နှစ်ဦးတို့လက်မှတ်ရေးထိုးခဲ့ကြပါတယ်ရှင
်။ယူကရိန်းလေပိုင်းဒေသကမြို့ကြီးတစ်မြို့ဖြစ်တဲ့ဗီနီရှားကိုကြာသပတေးနေ့မှာရုရှားတပ်တွေကမစ်ဆိုင်းတုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ23ဦးသေဆုံးပြီးတရာကျော်ဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီမြို့ဟာမြို့တော်ကီယက်ရဲ့အနောက်တောင်ဘက်168မိုင်အကွာမှာရှိတဲ့မြို့ဖြစ်ပြီးမစ်ဆိုင်းဒုံသုံးလုံးမျိုးလည်ကိုကြောက်ရောက်ခဲ့ပြီးအစိုးရယုံတယုံကိုလည်းထိမှန်ခဲ့တယ်လို့ယူကရိန်းရဲကပြောဆိုပါရတယ်။မစ်ဆိုင်းဒုံတွေဟာပင်လယ်နဲ့အတွင်းမှာရှိတဲ့ရုရှားရေငုပ်သင်္ဘောတွေကပစ်ခတ်ခဲ့တာဖြစ်ပြီးလူနေအစာအုပ်တွေနဲ့မော်တော်ယာဉ်တွေကိုထိမှန်ပျက်စီးခဲ့တယ်လို့ဆိုပါရတယ်။နောက်ထပ်မစ်ဆိုင်းဒုံ၄လုံးကိုတော့ယူကရိန်းလေကြောင်းရန်ကာကွယ်ရေးတပ်ကပစ်ချနိုင်ခဲ့တယ်လို့ဖီနီရှားဒေသအုပ်ချုပ်ရေးမှူးကပြောဆိုပါရတယ်။လူဦးရေ38,000ကျော်ရှိတဲ့မြို့ကြီးတစ်မြို့ဖြစ်ပြီးအရှေ့ဘက်ဒေသကိုရုရှားရဲ့ဥတီတိုက်ခိုက်နေစဉ်မှာထောင်ထဲချတဲ့ဒုက္ခတွေဒီမျိုးကိုလာရောက်ခုလုံခဲ့ပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကတော့ရုရှားတပ်တွေကနေစဉ်နဲ့အမျှရဲသားတွေကိုတိုက်ခိုက်နေပြီးယူကရိန်းကလေးငယ်တွေကိုလည်းတပ်ဖြတ်နေကြောင်းပြောဆိုပါတယ်။စီးရေးပြတ်မှမဟုတ်တဲ့နေရာတွေကိုတိုက်ခိုက်တာဟာအကြမ်းဖက်ဝါဒီတွေရဲ့လုပ်ရဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။
မ Marchion or Death မရဏကုံတယ်လို့သမုတ်ချပြီးဟောလီဝုဒ်ရုပ်ရှင်ကအဖြစ်လဲဖန်တီးခဲ့ကြတဲ့ရုရှားလက်နက်ကုံတယ်တူပြန်ပြီးသတင်းချနေပါတယ်အကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့လက်နက်ကုံတယ်ဗစ်တပ်ပေါက်ဟာအမေရိကန်ကနေရုရှားနိုင်ငံကိုပြန်ပို့နိုင်တယ်လို့ခန့်မှန်းပြောဆိုကြပါတယ်ရုရှားမှာဖန်ခံထားတဲ့နာမည်ကျော်အမေရိကန်ဘတ်စကတ်ဘောကစားသမားဘရစ်နီဂရိုင်နာကိုတော့ကြာသပတေးနေ့မှာရုရှားတရားရုံးမှာထပ်ပြီးတော့ရုံးထုတ်ခဲ့ပြီးကြားနာမှုမှာတော့သတင်းသမားတွေဝင်ခွင့်မရခဲ့ပါဘူးသူမှကစားနေတဲ့ရုရှားအသင်းရဲ့အခြေခဲကတော့သူမရဲ့ကိုချင်းတရားကောင်းမွန်ကြောင့်တရားရုံးမှာထွက်ဆိုခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။သတင်းတွေထွက်နေသလိုရုရှားမှာဖန်ခံထားတဲ့အမေရိကန်ဘတ်စကတ်ဘောကစားသမားဂရိုင်နာနောက်အမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောင်းပေါ်ဝီလ်လန်တို့နှစ်ဦးနဲ့အချင်းသားလဲလှယ်ရေးအစီအစဉ်အရာရုရှားလက်နက်ကုံတွေလွတ်မြောက်သွားမယ်ဆိုရင်တော့ပိုပြီးတော့နာမည်ကြီးသွားနိုင်ပါတယ်။ရုရှားလက်နက်ကုံတွေပေါက်ထားအမေရိကန်မှာဆဲဆုနှစ်တစ်ခုကျော်ကြာအကျဉ်းချနေတာဖြစ်ပါတယ်။2005ခုနှစ်မှာဟောလီဝုဒ်ကရိုက်ကူးခဲ့တဲ့ Lord of War ရုပ်ရှင်မှာမင်းသား Nicolas Cage ကရုရှားလက်နက်ကုံတွေပေါက်နေရာမှာသရုပ်ဆောင်ခဲ့တာပါ။တောင်အမေရိကအရှေ့အလယ်ပိုင်းနဲ့အာဖရိကပြည်ရင်းစစ်တင်မှာလက်နက်တွေတင်ပို့ခဲ့တဲ့ဆိုပြီးနာမည်ကြီးလာတဲ့လက်နက်ကုံတွေပေါက်ဟာဆိုဗီယက်လေတပ်အရာရှိဟောင်းဖြစ်ပါတယ်။သူစီကလက်နက်ဝယ်တဲ့ဖောက်သည်တွေတင်မှာတော့လိုက်ဘေးရီးယားကCharles Taylor, Libya Gonsal Hong, Mumagraphy, Angola Pirisin Maro, Nepet Salonga, Tupak Teri, Pichade, Lule Piocha Barishi.
Pitain Winji Joe, Boris Johnson Yama, Satobo, Conservative Party, Dwin Yichayama, Kunazo, Kuzale, Nga Uwe Jamarore, Jadabrini Mekoyama, Shinni Joe, Swella Bremanga, Taukame, Alone, Long Miara Jong, Tatoyabare, Kunazo, Mekoyamara, Banae, Winji Hong, Rashi Sunaga, Usanibare,ကြတာပတိနေကမဲခွေရမဝင်းချီဟောင်းဆုနာကထောက်ခံမဲတရားတမဲကုံသွေးဝင်းချီပန်နီမော်ဒွန်ကထောက်ခံမဲ83မဲနိုင်ငံကြဲဝင်းချီလစ်စ်ထရပ်စ်က64မဲအမျိုးသမီးနဲ့တာလူညီမရေးရာဝင်းချီဟောင်းကေမီဘရန်နော့ခ်က49မဲလွတ်တော်အမတ်ဂျွန်တူဂန်ဟတ်စ်က32မဲရရှိပါတယ်ရှင်နေချုပ်ဘရေမန်ကတော့28မဲပဲရရှိခဲ့တာကြောင့်ရွေးချယ်ပွဲကနေထွက်လာရပါတယ်နောက်တစ်ချိန်ရွေးချယ်ဘောကတော့တင်းနယ်လာနေမှာစီစဉ်ထားပါတယ်ဝင်ကြီးချုပ်နေရာအတွက်ရှင်ပြိုင်နေတဲ့ကိုယ်စားလှယ်တွေမှာနောက်ဆုံးနှစ်ဦးသာကျန်တဲ့အထိ Conservative Party အမတ်တွေကရွေးချယ်ရမှာဖြစ်ပြီးနောက်ဆုံးကျန်တဲ့အမတ်ထဲကသူကိုပါတီဝင်တွေအားလုံးကခေါင်းဆောင်ဖြစ်ထပ်မံရွေးချယ်ရမှာဖြစ်ပါတယ်အနိုင်ရရှိသူကိုစက်တင်ဘာလ9ရက်နေ့မှာကြေညာမှာဖြစ်ပြီးဝင်ကြီးချုပ်တာဝန်ကိုချက်ချင်းထမ်းဆောင်ရမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မြန်မာဘက်မြန်မာဘက်သားအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9လိုင်းဒိုမီတာ40 kHz 9413 9လိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘက်အစီအစဉ်ရဲ့တောက်ချန်ဒီမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ကင်းပြင်းနဲ့မြဝတီမြို့နယ်တုံးထက်ခွေနဲ့တရက်တပင်ရွာချမြဝတီဝေါ်လီသွာလမ်းမချီပေါ်မှာ KNL တရက်29နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်တဲ့ Cobra စစ်ကြောင်းပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီရဲ့တပ်မ44လက်အောက်ခံတရင်တပ်ဖွဲ့တွေဇူလိုင်လ23ရက်နေ့ဗုဒ္ဓနေ့မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့ကရင်အမျိုးသားလွတ်မြောက်ရေးတပ်Cobra စစ်ကြောင်းကသတင်းထုတ်ပါတယ် PDF ခေါင်းဆောင်တို့ဖြစ်တဲ့ကိုစောမွန်ကအခုလိုပြောပါတယ
်စစ်ကြောင်းတွေကိုလိုက်ချင်းနဲ့တိုက်ပွဲဖြစ်တာပေါ့တိတိတိုက်ပွဲဖြစ်တယ်ဆက်အီတမလေးလေးလောက်ဆန်ခလာရခမာရတရင်တပ်ဖွဲ့တွေကအဲဒီကသုတ်ကဆက်ပြီးကစင်ကလေးကသုတ်ကဆက်ပြီးတာကိုကျွန်တော်တို့တက်ကနေပြီးတော့လည်းဒီရှင်းလင်းရေးဆက်လက်လုပ်ဆောင်အစကစားကတရားကြီးတရင်မှုတယောက်ကြဆုံးနေရဲဘော်လည်းအတည်တယ်လက်ဆက်လက်နဲ့ပြစ်ပြီးတယ်အများကြီးရရှိတယ်ပေါ့နော်
ဇူလိုင်လ12ရက်နေ့နဲ့13ရက်နေ့တို့မှာနှစ်ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်ကသိမ်းဆည်းရမိတဲ့လက်နက်တွေလို့ဆိုတဲ့လက်နက်တွေကိုလည်း Cobra စစ်ကြောင်းကဓာတ်ပုံတွေထုတ်ပြန်ထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့တိုက်ပွဲအကြဆုံးအခြေအနေသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးရှင
်တီရီလင်္ကာနိုင်ငံကနေထွက်ပြေးသွားတဲ့သမရဂௌတာပါယာရာဂျာပက္ကဆာဟာမော်လ်ဒီဗ်စ်နိုင်ငံကနေစင်ကာပူနိုင်ငံကိုရောက်ရှိနေပြီးစင်ကာပူမှာရှိတဲ့တိရီလင်္ကာနိုင်ငံတန်ယုံကနေတဆင့်သမရဖြစ်သူသမရအဖြစ်မှနှုတ်ထွက်ကြောင်းတရားဝင်စာကိုလွတ်တော်ပြောရေးဆိုခွင့်ရှိသူထံကိုပေးပို့လိုက်ပါတယ်။စာကိုမှန်ကန်ကြောင်းစစ်ဆေးပြီးတဲ့အခါသမရနှုတ်ထွက်ကြောင်းတရားဝင်ကြေညာတာကိုတော့တောက်ကြနေမှလုပ်မယ်လို့မျှော်လင့်ရကြောင်းလွတ်တော်ယုံကပြောဆိုပါတယ်။ စင်ကာပူကတော့တမရရာဂျာပါကစားကိုပုဂ္ဂိုလ်ရေးရအလဲလာတဲ့ပြည်ဝင်ခွင့်ဗီဇာနဲ့လာခွင့်ပြုတာဖြစ်တယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ်သူအနေနဲ့နိုင်ငံရေးခေလုံွေလျှောက်ထားတာမျိုးမရှိသလိုသူ့ကိုခေလုံွေပေးထားတာလည်းမရှိဘူးလို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဌာနကဆိုပါတယ်ဒီရီလင်ကနိုင်ငံကိုလံပိုမြို့တော်မှာတော့ဆန္ဒပြသူတွေကတမနာတဲ့ဝန်ကြီးချုပ်ဝင်းနေတဲ့အပါအဝင်သူတို့တင်ပိုက်ထားတဲ့အစိုးရအဆောက်အဦးတွေကိုကြာတာပတင်းနေမှာပြန်လည်ပေးရခဲ့ပါတယ်
ပါကစ္စတန်နိုင်ငံအတွက်ဗန္ဒာရေးအရေးပေါ်အကူအညီပေးရေးအစည်းအဝေးတစ်ခုကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကသဘောတူလိုက်ပါပြီ။ကမ္ဘာတလွှာဆွမ်းအင်တင်းသွင်းမှုတွေမှာဈေးနှုန်းချိမြင့်လာမှုကြောင့်ပါကစ္စတန်နိုင်ငံမှာငွေပြတ်ပြီးငွေမချေနိုင်မဲ့ပြဿနာဖြစ်လို့ဖြစ်ခင်အခြေအနေမှာအချိန်မီကူညီမှုလည်းဖြစ်ပါတယ်။ပါကစ္စတန်အစိုးရအတွက် EFF အစည်းအဝေးအတွက် IMF တာဝန်ရှိသူတွေနဲ့ပါကစ္စတန်အာဏာပိုင်တွေချာမူဝါဒပိုင်းဆိုင်ရာသဘောတူညီချက်ရရှိခဲ့ပြီးဖြစ်ကြောင်းဗုဒ္ဓဟူးနေ့နှောင်းပိုင်းမှာကြေညာချက်ထုတ်ပါတယ်။ဒီသဘောတူညီချက်ကို IMF ရဲ့ဘုတ်အဖွဲ့ကအတည်ပြုမယ်ဆိုရင်တော့ EFF အစည်းအဝေးလို့ခေါ်တဲ့ငွေချေဖို့အခက်တွေ့နေတဲ့နိုင်ငံတွေကိုကူညီရေးအစည်းအဝေးအရဒေါ်လာ 4.2 ဘီလီယံချထားပေးမှာဖြစ်ပါတယ်။ပါကစ္စတန်အနေနဲ့မကြာခင်မှာကနေဦးအဖြစ်ဒေါ်လာ 1.7 ဘီလီယံရရှိမှာဖြစ်ကြောင်းဗန္ဒာရေးဝန်ကြီးမစ်ဖ်တပ်အစ်မဲက Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ရှင
်။ American သမ္မတဟောင်း Donald Trump ရဲ့ပထမဇနီး Ivana Trump ဟာကြာတာပတင်းလေးက New York မြို့မှာကွယ်လွန်သွားပြီဖြစ်ကြောင်းမိသားစုကကြေညာခဲ့ပါတယ်။ဇနီးအောင်ဖြစ်သူ Ivana ဟာ New York မြို့မှာကွယ်လွန်သွားပြီဖြစ်ကြောင်းချစ်ခင်သူတွေအားလုံးကိုအသိပေးလိုပါတယ်လို့သမ္မတဟောင်း Trump ကလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သူဟာချောင်းပေါ်လာပါပြီးအားချစရာဘဝကိုဖျက်ဆီးခဲ့သူဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။သမ္မတဟောင်း Trump ရဲ့ဇနီး Ivana ဟာ1980နဲ့90ပြည့်နှစ်လွန်နေမှာ New York မြို့တော်မှာနာမည်ကြီးပြီးဩဇာကြီးမားတဲ့ဇုံတွေဖြစ်ခဲ့ပါတယ်။ဒုတိယမိန်းမမာလာမေပန်နဲ့တွေ့ဆုံချိန်မှာတော့ Ivana နဲ့ကွာရှင်းခဲ့ပါတယ်။ Ivana ဟာ1949ခုနှစ် Communist အုပ်ချုပ်တဲ့ Czechoslovakia နိုင်ငံမှာမွေးဖွားခဲ့သူဖြစ်ပြီးဒုတိယအိမ်တော်အဖြစ် Trump နဲ့1989ခုနှစ်မှာလက်ထပ်ခဲ့တာဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်83နှစ်ရှိပြီဖြစ်ပြီးသားသမီး3ဦးနဲ့မြေးဆယ်ယောက်ကျန်ခဲ့ပါတယ်ခင်ဗျာ
ဒီကနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးတာပါ VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်ပထမဆုံးအနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီသတင်းပတ်အတွင်းမှာအရှိလေပိုင်းကိုရောက်ရှိနေပါတယ်။ဒါဟာဆိုရင်သမ္မတတာဝန်ယူပြီးနောက်ပိုင်းပထမဆုံးအရှိလေပိုင်းခီးစဉ်ဖြစ်ပြီးယူကရိန်းစစ်ပွဲနဲ့တရုတ်နဲ့မဟာဗျူဟာရှင်ပြိုင်မှုတွေကိုအာရုံစိုက်နေတဲ့အမေရိကန်အနေနဲ့အရှိလေပိုင်းအရေးကိုလှစ်လူရှုထားတာမဟုတ်ဘူးဆိုတာကိုမဟာမိတ်တွေနဲ့မိတ်ဖက်တွေကိုပြသတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ခီးစဉ်မှာလိုက်ပါသွားတဲ့VOA ရဲ့အင်ဗီရောဆိုင်ယာဗျူရိုအကြီးအကဲပက်စီဝီရာကုဆွာရာဟာကသတင်းပေးပို့ထားပါတယ်မတ်တင်ကြီးကပြောပြပေးမှာပါ
On the first leg of his Middle East trip, President Joe Biden is meeting.
ရှင်းလေပိုင်းခီးစဉ်တွင်ပထမဆုံး American သမ္မတဂျိုးဘိုင်ဒန်ကအစ္စရေးခေါင်းဆောင်တွေနဲ့ကြာသပတေးနေ့မှာတွေ့ဆုံပါတယ်ပါလက်စတိုင်းခေါင်းဆောင်တွေနဲ့တော့တောက်ချန်နေ့မှာတွေ့ဆုံမှာဖြစ်ပြီးတနင်္ဂနွေတရှိရေးဖြည့်ရှင်းချက်ကိုထောက်ခံကြောင်းထပ်လောင်းပြောဆိုမှာဖြစ်ပါတယ်။ဒါပေမဲ့ဒီခီးစဉ်ရဲ့အမှန်တကယ်ရည်မှန်းချက်ကြီးကတော့အီရန်ရဲ့ချင်းချောက်မှုရန်ကနေအစ္စရေးရဲ့လုံခြုံရေးကိုမြှင့်တင်ဖို့ဖြစ်ပြီးအထူးသဖြင့်တော့အစ္စရေးနဲ့အာရပ်အင်းကြီးချင်းနိုင်ငံတွေကြားမှာစီးပွားရေးနဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးထဲထဲဝင်ဝင်ပေါင်းစည်းမှုကိုအားပေးတိုက်တွန်းရေးဖြစ်ပါတယ်။ဆော်ဒီဘီယန်နဲ့ပင်လယ်ကွေ့ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ဆော်ဒီနိုင်ငံဂျဒက်ကိုစနေနေ့မှာအမေရိကန်သမ္မတဘိုင်ဒန်သွားတဲ့အချိန်မှာလေဒီသတင်းစကားကိုပဲပါမှာဖြစ်ပါတယ်။ Israel နဲ့ Arab Emirates တွေကြားပူးပေါင်းဆောင်ရွက်မှုပိုပြီးတော့ခိုင်မာအကောင့်မှုဟာအမေရိကန်အပါအဝင်အလုံးအတွက်ကောင်းမွန်ကြောင်းအထူးသဖြင့်တော့ဒေသတွင်းမှာ Iran ရဲ့မတိမငြိမ်ဖြစ်စေတဲ့လုပ်ရက်တွေရှိနေခြင်းနဲ့ Iran ရဲ့ Nuclear လက်နက်များအစီအစဉ်အရေးငြိမ်းချမ်းရေးလုပ်ငန်းစဉ်ရပ်တန့်နေချိန်မှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ကြီးတစ်ခုလုံးမှာတော့ပါလက်စတိုင်းတွေအနေနဲ့လုံးဝဘေးဖယ်ခံစားရတယ်လို့ခန်းစားနေကြရပါတယ်။ Israel နဲ့ Arab Emirates တို့ပူးပြီးပေါင်းစည်းလာမှုဟာနိုင်ငံတည်ထောင်ရေးနဲ့လွတ်လပ်ရေးအတွက်ပါလက်စတိုင်းတွေရဲ့ကြိုးပမ်းမှုအတွက်တော့အားရစေပါတယ်။ Israel နဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးလမ်းပြမြေပုံတစ်ခုကိုတော့ အမေရိကန်သမ္မတဘိုက်ဒင်အစိုးရဘက်ကကန့်လန့်ချက်မရှိပါဘူး။ဒါပေမဲ့လည်းအရင်အမေရိကန်သမ္မတဟောက်ဒေါ်နယ်ထရန့်အစိုးရလက်ထက်မှာမိပြက်ခဲ့တဲ့ပါလက်စတိုင်းတွေနဲ့ပြန်လည်ထိတွေ့ဆက်ဆံရေးကြိုးစားနေပါတယ်။ဒီလိုဒေသရင်းလုံခြုံရေးကိစ္စတွေအပြင်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ရဲ့အကျိုးဆက်ပြဿနာတွေဖြစ်တဲ့စွန့်အင်စည်းနှုံရိတ်ခါမလုံလောက်မှုတို့လိုကိစ္စတွေအတွက်လဲဒီခေါင်းဆောင်တွေကိုအားထားနိုင်ရေးအမေရိကန်သမ္မတဘိုက်ဒင်အစိုးရကကြိုးစားနေပါတယ်
။ Now beyond regional security issues
the Biden ကသမ္မတဘိုက်ဒင်အတွက်တော့သိပ်ပြီးလွယ်ကူလှတဲ့ခရီးမဟုတ်ပါဘူး။ Israel မှာပြီးခဲ့တဲ့ဇွန်လအတွင်းဝန်ကြီးချုပ် Naftali Bennett ရဲ့ညွန်ပေါင်းအစိုးရပြိုကွဲပြီးနောက်ပိုင်းအင်းဆောင်အစိုးရနဲ့သမ္မတဘိုက်ဒင်တွေ့ဆုံဆွေးနွေးရတာဖြစ်ပါတယ်။တရင်သမားဂျမဲကာရှိုဂျီကိုတပ်ဖြတ်မှုအပါအဝင်ဆော်ဒီရဲ့လူခွေရေးချိုးဖောက်မှုတွေကိုတချင်းကရှုတ်ချခဲ့ပေမဲ့လို့လဲစွန့်ရင်လုံခြုံရေးဆိုင်ရာအမေရိကန်ရဲ့အချိုးစည်းပွားနဲ့ဒေတာရင်းဩစာတက်ရောက်မှုအခင်းအချင်းကြောင့်ထိတွေ့ဆက်ဆံရေးအပြင်သမ္မတဘိုက်ဒင်အတွက်ရွေးချယ်စရာမရှိတဲ့ဆော်ဒီအာရေဗျာခီးစင်ကတော့ဒီထက်ပိုပြီးတော့ရှုတ်ထွေးနိုင်ပါတယ်ရှင
် I'm Patsy with the Kuswara White House Bureau Chief traveling with the President in Jerusalem.
သမရဂျိုးဘိုင်တင်ရဲ့အရှိလေပိုင်းခီးစဉ်အကြောင်းမတ်သိန်ကြီးပြောပြပေးတာပါအခုဆက်လက်ကြားရမယ့်သတင်းကတော့အမေရိကန်လွှတ်တော်အဆောက်အအုံကိုအကြမ်းဖက်ဝင်ရောက်စီးနင်းခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတဲ့ January 6 Committee ရဲ့ကြားနာပွဲကိုမနေ့အင်္ဂါနေ့ကဆက်လက်ပြုလုပ်ခဲ့ရမှာဒီမိုကရေစီနီးလမ်းအရာလွှတ်တော်အတွင်အာဏာလွှဲပြောင်းမဲ့အစီအစဉ်ပြက်ပြားအောင်လှုံ့ဆော်ကြမဲ့လက်ရာရင်းအစွန်းရောက်အဖွဲ့တွေကသမ္မတဟောင်းဒေါ်နယ်ထရန့်အနေနဲ့အားပေးအားမြောက်ပြုခဲ့တယ်ဆိုတဲ့အချက်ကိုသုံးသပ်တင်ပြခဲ့ကြပါတယ်။ရွေးကောက်ပွဲအတွင်းမဲလိမ်မှုတွေရှိတယ်ဆိုတဲ့သမ္မတထရန့်ရဲ့မဟုတ်မမှန်ပြောဆိုချက်တွေကလွှတ်တော်အဆောက်အအုံကိုအကြမ်းဖက်ဝင်စည်းဖို့ဖြစ်လာတယ်ဆိုတဲ့အချက်ပေါ်လွင်အောင်ကော်မတီကတင်ပြခဲ့တဲ့အကြောင်း VOA သတင်းကြောင့် VOA သတင်းတောက် Catherine Gibson သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးမှာပါ။
သမ္မတဒေါ်နယ်ထရမ့်ကသူ့ကိုထောက်ခံသူတွေအနေနဲ့လွှတ်တော်အဆောက်အဦးကိုဝင်ရောက်စီးနင်းဖို့ဆင့်ခေါ်လိုက်တဲ့ဒီ Twitter ဟာအရေးပါတဲ့ပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တယ်လို့စုံစမ်းရေးကော်မတီဝင်လွှတ်တော်အမတ်တွေကယူဆထားကြတာပ
ါ Proud Boys in the Oath Keeper
သမ္မတထရမ့်ရဲ့အဲ့ဒီဆင့်ခေါ်မှုကိုချက်ချင်းတုံ့ပြန်ခဲ့တဲ့အရေးပါတဲ့နှစ်ဖွဲ့ဟာ Proud Boys နဲ့ Oath Keepers တို့ပဲဖြစ်ပါတယ
် Proud Boys အဖွဲ့ဟာလူပြူကြီးစိုးရိမ်ဝါဒကိုအခြေခံတဲ့လက်ရာရင်းအစွန်းရောက်အဖွဲ့ဖြစ်ပါတယ်Oathkeepers အဖွဲ့ကတော့မဟုတ်မမှန်တဲ့အယူအဆတွေကိုလိုက်ဖြန့်ပြီးတမရထရမ့်ရဲ့ကိုပိုင်လက်နက်ကင်တပ်ဖွဲ့တပ်ဖွဲ့ရပ်တည်နေတဲ့အဖွဲ့ဖြစ်ပါတယ်။အင်္ဂါနေ့ကပြုလုပ်တဲ့ခုနှစ်ကြိမ်မြောက်ကြားနာပွဲမှာတော့ယူကော့ပွဲအတွင်းမဲလိမ်မှုတွေရှိခဲ့တယ်ဆိုတော့တမရထရမ့်ရဲ့လိန်လယ်ပြောဆိုမှုနောက်ဆုံးအဆင့်အသေးစိတ်အချက်တွေနဲ့ဒီမိုကရေစီနီးလမ်းတကြားအာဏာလွဲပြောင်းမဲ့အစီအစဉ်ကိုဟန်တားဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တယ်ဆိုတာကိုစုံစမ်းရေးကော်မတီကချပြခဲ့ပါတယ်
။ Donald Trump summon a mob to Washington DC
သမ္မတထရန့်ကလူအုပ်ကြီးကို Washington DC ကိုဆင့်ခေါ်ပြီးကျွန်တော်တို့ရဲ့ဒီမိုကရေစီစနစ်ကိုအကြမ်းဖက်တိုက်ခိုက်ခိုင်းခဲ့ပါတယ
်ဒါဟာဘက်လိုက်ပြီးမျှတမှုမရှိတဲ့စုံစမ်းစစ်ဆေးမှုဖြစ်တယ်လို့သမ္မတထရန့်ကရော Republican Party ဝင်အများစုကပါဝေဖန်ပြောဆိုကြပါတယ်ဒါပေမဲ့အစောပိုင်းမှာသမ္မတကိုတရားစွဲဖို့ထောက်ခံခဲ့တဲ့ Republican လွှတ်တော်အမတ် Liz Cheney ကတော့ဒါဟာသမ္မတအနေနဲ့ကျူးလွန်ခဲ့တာတွေကိုတာဝန်ယူမှုရှိအောင်လှုံ့ဆော်ခြင်းဖြစ်တယ်လို့ပြောပါတယ်
The strategy is to blame people his advisors called
အဲ့ဒီလိုပြောဆိုမှုတွေက Donald Trump ကျူးလွန်ခဲ့တာတွေအတွက်သူ့ကိုထောက်ခံသူတွေကိုအပြစ်ပုံချဖို့ဂျိုးပန်းနဲ့လှုပ်ရက်ပါဒါကအဓိပ္ပာယ်မရှိပါဘူးသမ္မတကတငယ်နှစ်စားလေးမဟုတ်ပါဘူးအသက်86နှစ်တောင်ရှိတဲ့အရွယ်ရောက်သူတဦးပါဒီနိုင်ငံမှာနေကြတဲ့တခြားသူတွေနီးတူသူလဲသူ့လှုပ်ရက်အတွက်တာဝန်ခံရပါလိမ့်မယ
်သမ္မတအနေနဲ့ရွက်ကောက်ပွဲရှုံးနိမ့်သွားပြီဆိုတာကိုအသိပေးခဲ့တဲ့အကြောင်းအင်ဂျူရောအရာရှိဟောင်းအတော်များများကလည်းထွက်ဆိုခဲ့ကြပြီးဖြစ်ပေမဲ့တရားရေးဌာနအနေနဲ့မဲဘုံတွေကိုတင်းဆဲဖို့သမ္မတကတိုက်တွန်းခဲ့ပါတယ
်မဲဘုံတွေကိုအစိုးရကလိုက်သိမ်းနေဆိုတာတိုက်မိတွေအင်ပတန်မသိလျော်တဲ့စဉ်းစားမှုပါအမေရိကန်မှာအဲ့လိုလုပ်လို့မရပါဘူးဥပဒေကြောင်းအရအဲ့လိုဒုတ်ပိုင်ခွင့်မရှိပါဘူ
းရုပ်ောက်ပွဲရှုံးနေပြီးတဲ့နောက်ဇန်နဝါရီလ6ရက်နေ့မှာပြုလုပ်မဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်မဲတရားဝင်ရေးတွက်အတည်ပြုမဲ့အစီအစဉ်ကိုပြစ်စီအောင်လုပ်ဖို့သူ့ကိုထောက်ခံသူတွေကိုတမရကစီယုံခဲ့ပါတယ်။တမရရဲ့အဲ့ဒီလိုလှုပ်ဆောင်မှုကြောင့်လွတ်တော်လုံခြုံရေးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အောက်လွတ်တော်အဆောက်အဦးထဲမှာပဲသူ့ကိုထောက်ခံသူ Ashley Babbitt တည်ဆုံခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။အရင်ကတမရ Trump ရဲ့အကြံပေးဖြစ်ခဲ့သူ Steve Bannon ကလည်းကော်မတီရှေ့မှာထွက်ဆိုမယ်လို့အခုပြောလာပါတယ်။ရှေ့သတင်းပတ်တွင်ကျင်းပဖို့ရှိတဲ့ကြားနာပွဲမှာတော့ ဇန်နဝါရီလ6ရက်နေ့ဖြစ်စဉ်မှာသမ္မတထရန့်ဘယ်လိုပါဝင်ခဲ့ရဲဆိုတာကိုစုံစမ်းစစ်ဆေးရေးကော်မတီကမိနစ်အလိုက်ထုတ်ဖော်ပြသွားဖို့ရှိပါတယ်ခင်ဗျာ
။နိုင်ငံကသတင်းတွေကနေမြန်မာသတင်းတွေကိုထုတ်လွှင့်ပေးပါမယ်။စကိုင်းတိုင်းပလဲမြို့နယ်တောင်ရွာတစ်ကျေးရွာကိုဇူလိုင်လ17ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်တနေ့မှာအသက်မပြည့်သေးတဲ့မိန်းကလေးတွေအပါအဝင်ဒေသခံတွေအသက်ခံထားရတဲ့အလောင်းတွေတွေ့ရတယ်လို့အဲ့ဒီဒေသခံတွေကပြောပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းပလဲမြို့နယ်တောင်ရွာတစ်ကျေးရွာကိုစစ်ကောင်စီတပ်တွေကဇူလိုင်လ17ရက်နေ့ကဝင်ရောက်စီးနင်းပြီးနောက်ဒေသခံအမျိုးသမီးငယ်တွေအပါအဝင်ရွာသားတွေကိုတတ်ဖြတ်သွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ
်အဝါပေါ့လေးဦးဟုတ်တယ်ကိုတင်မောင်နဲ့နာမည်ကကိုတင်မောင်က65လောက်ရှိပြီတဲ့ကNow the car now menu and Donyujin 45 la chi now diao ga Maewin 45 ne now Maewin ye tami ga Mamo yi 18 ne la chi ne tat chat twa de sisu paw le yao hey Mongwa namakha ni le la kae da le wa yin ne pin bat le ngaw bat do wa tamawin kwa do thoe de che chao me ai ya ni de sat de la la chi che chao ni pyan twa pi ja ma ywa pyan pi ya ya ga yi win do pyan sha do ma ne 7 na yi law tui ya wa
နောက်ရက်မှာတော့အသက်မပြည့်သေးတဲ့73နှစ်ရွယ်မိန်းကလေးအလောင်းတလောင်းကိုလည်းထပ်ပြီးတွေ့ရှိတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။တပ်ဖြတ်ခံရတဲ့မိန်းကလေးငယ်တွေရဲ့အလောင်းမှာအဓမ္မပြုကျင့်ထားတဲ့အနေထားကိုတွေ့ရပေမဲ့အတီးပြုတ်နိုင်ဖို့အတွက်သေချာစစ်ဆေးမှုတွေမလုပ်နိုင်သေးဘူးလို့လည်းဒေသခံတွေကဆိုပါတယ်။ဒီရက်ပိုင်းမှာပဲစိတ်ချူရွာကသားသမီးနှစ်ဦးရှိတဲ့အမျိုးသမီးတဦးကိုလည်းအဓမ္မပြုကျင့်ပြီးတပ်ဖြတ်သွားတာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။အဲ့ဒီဒေသမှာစစ်ကောင်စီတပ်တွေထိုးစစ်ဆင်တိုင်းမှာဒေသခံရွာသားတွေတပ်ဖြတ်ခံရတာမကြာခဏရှိနေကြောင်းမကြာသေးခင်တုန်းကလည်းဒေသခံတွေတက်ဖြတ်ခံရတာလက်နက်ကြီးကြီးစံထိမှန်တိုက်စုံတာတွေလည်းရှိတယ်ဆိုပြီးဒေသခံတွေကဆိုပါတယ
်လဲဆိုတော့အရင်တုန်းကလည်းဒါကြီးရွာလည်းအင်မတီကြီးရွာလည်းရှိတော့ကြီးရွာနားမှာတော့နွားချောင်းသွားရင်းနဲ့အဲကျောင်းသားပေါ့ဆယ်လမ်းအောင်ပြီးတော့ကျောင်းသားတယောက်လည်းတည်ဘူးတယ်ပေါ့ဖြစ်ဖြစ်ရှိတယ်ပေါ့နော်အဲနောက်တစ်ခုကဒီစစ်ကြောင်းတစ်ကြောင်းလာတုန်းကလည်းအဲဒီအောင်ဖြိုးဝင်းပေါ့အောင်ဖြိုးဝင်းဆိုတဲ့အဲကျောင်းသားဒုတိယနဲ့ကျောင်းသားတယောက်လည်းတက်ခံဘူးတယ်အဲနောက်တစ်ခါဒီပလဲအကံကောလမ်းမကြီးပေါ်ကနေပြီးတော့လက်နက်ကြီးနဲ့ထုလို့လည်းအမိဖားနဲ့အတက်ဆုံးရှုံးတဲ့အဖြစ်အပျက်လည်းရှိဘူးတယ်ပေါ့
စကိုင်းတိုင်းအတွင်းပလဲမြို့နယ်တွေကခြေရွာတွေကိုစစ်ကောင်စီတပ်တွေကမီးရှို့တာတွေဒေသခံတွေကိုဖမ်းဆီးတပ်ဖြတ်တာတွေမကြာခဏရှိနေပြီးအဲ့ဒီဒေသမှာတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းမကြာခဏတိုက်ပွဲတွေဖြစ်နေပါတယ်ရှင်
အခုပြောမှာကလည်းစကိုင်းတိုင်းတွေကသတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းဝင်းတုံမြို့နယ်နဲ့အင်းတော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေဝင်ရောက်လာတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့နေအိမ်တွေမှာရှိတဲ့ပစ္စည်းတွေနဲ့ဆိုင်ကယ်တချို့လည်းဖျက်ဆီးခံနေရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒါ့အပြင် PDF တွေနဲ့ရွာသားတချို့လည်းအသက်ပြတ်ခံခဲ့ရတယ်လို့ပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါ
။စကိုင်းတိုင်းတွင်ကဒီဖြစ်စဉ်တွေဟာဇူလိုင်လ17ရက်နေ့ကဖြစ်ပွားခဲ့တာပါ။ဝန်တို့မျိုးနယ်မှာအဓိကဖြစ်ပွားခဲ့တာကတော့ဂျိုးတောင်ကျွရအုပ်စုအသွင်းမှာဖြစ်ပွားခဲ့တာလို့ဒေသခံရွာသားတူကပြောပါဗျ။
73ရက်နေ့ကိုဒီတောင်းလာဝင်နေရ။သူကဝန်တို့မျိုးနယ်ဖြစ်တဲ့အင်းမရွာ၊အလဲကျွန်းရွာ၊သုံးကြီးရွာ၊ညောင်ကြီးရွာအဲ့ကိုအရင်စဝင်လာရ။ဝင်ပြီးတော့သကဏီဆွဲရွာမှာတိုက်ပွဲအသေးစားဖြစ်နေရ။ဒီလိုတူဦးနဲ့ပကပတအူအတက်ခံနေရ။ဒီတောင်းဝင်လာပြီးသူအတန်ကြာတော့အကြီးကြရရွာတွေလုံးကြီးရရ။အလုံးပေါင်းဆိုရင်314လောက်ရှိရတယ်။လူတွေနဲ့ဆိုရင်တော့5000ဆိုတော့ရှိနေရတယ်။ဒီကြရရွာကြီးကြီးရတယ်၊တော်လေးကြီးကြီးရတယ်ကွာ။အနားရိခါလေးပါပြီးတော့ယူသွားတော့ဗျ
။ထွက်ပြေးကြတဲ့ရွာတွေဟာဂျိုးတောင်ဈေးသက်၊ကျူတော်၊အင်ပင်၊ပန်းညိုစကန်နီရွာသား၊ဆေးခင်းကုန်း၊မကြီးကုန်းစတဲ့ရွာတွေပါဝင်ပါတယ်။ဝန်သူအကာအကွယ်အဖွဲ့တွေရဲ့လူမှုကွန်ရက်ဆာမျက်နှာမှာတော့73ရက်နေ့ကဂျိုးတောင်ကျေးရွာအုပ်စုကပြည်သူ400ကျော်တင်းရှောင်နေကြရကြောင်းဇူလိုင်လ14ရက်နေ့မနက်မှာစစ်ကြောင်းကထွက်ခွာသွားပေမဲ့ဒေသခံတွေဟာနေရက်မပြောင်းရဲသေးကြောင်းဖော်ပြထားပါဗျ။73ရက်နေ့မနက်ပိုင်းမှာအင်းတော်မျိုးနဲ့မဲဆာရွာမှာရောက်ရှိနေတဲ့စစ်ကောင်စီစစ်ကြောင်းဟာအလဲစိတ်ရွာကိုဝင်ရောက်လာတာကြောင့်ဒေသခံတွေတင်းရှောင်နေကြရတယ်လို့ကျေးရွာနေအိမ်ကပစ္စည်းတွေဖျက်ဆီးခံရတာတွေရှိကြောင်းအင်းတော်ဒေသခံတို့ကပြောပါတယ
်။မနေ့ကတော့ဝင်သွားတယ်ခင်ဗျာ။အလဲစိတ်ကကနာအလဲစိတ်ကုန်ဆောင်ပြေးရတာခင်ဗျာ။တထောင်ကျော်လောက်တည်းရှိမယ်ခင်ဗျာ။ပတ်ဆံရှိမယ်ထင်တဲ့အိမ်တွေကိုမွေနောက်ပြီးတော့သူရကျင်တာကိုယူရတာပေါ့ဗျာ။ဆန်ကယ်တို့ဘာလို့ကတော့မိချို့ထားရတာပေါ့တော့။ဟိုဆန်ကယ်တုံးကြီးဟုတ်ကဲ့ခင်ဗျာ။ယူရတော့မိမချို့ဘူးခင်ဗျာ။အဲ့လိုဆန်ကယ်တို့ဘာလို့လဲမိချို့ထားတာခင်ဗျာ
။စစ်ကောင်စီစစ်ကြောင်းဟာအင်အား900ကျော်လောက်ရှိပြီးညနေပိုင်းမှာမဲဆာကိုပြန်သွားခဲ့ပါဗျာ။ စကိုင်းတိုင်းအင်းတော်နဲ့ဝန်တိုမျိုးနယ်တွေကအခြေရာတွေထွက်ပြေးတင်းရှောင်နေရတဲ့နယ်ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကလူမှုရေးဝန်ကြီးဦးဝေးလိုင်ကိုဆက်သွယ်မေးမြန်းရမှာတော့သူကအခုလိုပြန်လည်ဖြေကြပါဗျာ
။ပြီးသွားတဲ့ကိစ္စတွေဆိုရင်တော့ကျွန်တော်တို့ပြန်ကြည့်ကြပါတော့။လက်တော်ဖြစ်နေတဲ့ကိစ္စတွေဆိုရင်တော့သတင်းနဲ့ပတ်သက်တဲ့လုပ်ငန်းလုပ်တဲ့ဌာနမဟုတ်တဲ့အခါကျတော့အချက်နဲ့နောက်ကျလာဖြစ်နိုင်ပါတယ်။အခုမရှိတော့တဲ့ကိစ္စတော့ကျွန်တော်တကယ်မသိသေးဘူး။ဒါပေမဲ့တကယ်ညီညီမဖြစ်နေတာဆိုရင်လည်းအစိုးရစစ်ကြောင်းကလို့သတိတာသဘောမပြေပါဘူ
း။ဇူလိုင်လ10ရက်နေ့ကမဲဆာရဲစခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ရဲနဲ့ပြူစော်သည့်30လောက်တိုက်ဆုံကြောင်းဒေသခံ PDF အဖွဲ့ကသတင်းထုတ်ပြန်ထားပါဗျ။စစ်ကောင်စီဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါဗျ။ဒီတိုက်ခိုက်မှုဖြစ်ပွားပြီးနောက်မဲဆာရွာနဲ့တမိုင်ကျော်ဝေးတဲ့အလဲစိတ်ကိုစစ်ကောင်စီစစ်ကြောင်းကဝင်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။စကိုင်းတိုင်းကနေရခိုင်ပြည်နယ်ဘက်ကသတင်းကိုလည်းကြားရမှာပါ။ရသေတောင်နဲ့ပုံနှကျွန်းကားလမ်းကိုစစ်ကောင်စီကလမ်းပိတ်ထားတာကြောင့်ဒေသခံတွေအခက်ကြုံတွေ့ရပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အပြန်အလှန်လူဖမ်းဆီးမှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအဲ့ဒီလိုလမ်းပိတ်လိုက်တာလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းကိုညံဝင်းအောင်တင်ပြပေးမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းကပုံနေကျွန်းနဲ့ရသေတောင်ကိုဆက်သွယ်ထားတဲ့ကားလမ်းကိုစစ်ကောင်စီဘက်ကပြီးခဲ့တဲ့ဇွန်လ16ရက်နေ့ကလေးကပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဇွန်လဒုတိယပတ်လောက်ကပေါ်နေကျုံမျိုးပေါ်ကစစ်ကောင်စီတပ်ဖွဲ့ဝင်တဦးကိုရခိုင်လက်နက်ကိုင် AA တပ်ဖွဲ့ကဖမ်းဆီးသွားပြီးနောက်အခုလိုကားလမ်းပိတ်တာဖြစ်တယ်လို့ပေါ်နေကျုံနဲ့ရိတ်သိတောင်ကားလမ်းနီးမှာရှိတဲ့တောပြားချောင်းဒေသစင်းသေးကျေးရွာဒေသခံကိုကျော်နိုင်ကပြောပါတယ
်ဒီဇွန်လ16ရက်နေ့ကစစ်ချောင်းရက်နေ့ကစပြီးပိတ်တာခဏပိတ်တာဆိုတော့ဒီပေါ်နေကျုံမှာဒီပေါ်နေကျုံမှာဒီဟိုဟာမြန်မာစစ်တပ်ကဒီတော့တက်တာတူကိုပေါ့လေဒီ high tech .a ကဒီဖန်စီတော့တယ်ဖန်စီတော့ပြီးတဲ့နောက်မှာဒီမျိုးဒီကားလမ်းတွေကိုပိတ်ထားတာပေါ့
လက်ရှိပိတ်ထားတဲ့ကားလမ်းအနီးမှာရှိတဲ့တောပြားကျောင်းဒေသမှာလူဦးရေ 9,000 ကျော်နေထိုင်တာဖြစ်ပြီးကျန်းမာရေးပညာရေးစီးပွားရေးစတဲ့ကိစ္စရပ်တွေအတွက်ပုံနှကျွန်းနဲ့ရသေတောင်ကားလမ်းကိုအဓိကထားကြရတာပါအခုလိုကားလမ်းကိုပိတ်ထားတာကြောင့်ရေကြောင်းကနေတဆင့်သွားလာနေကြရပြီးအချိန်ကျန်ကြတာဒီသွားလာရေးအဆင်မပြေတာတွေနဲ့ရင်ဆိုင်နေရတယ်လို့ကိုကျော်နိုင်ကပြောပါတယ
်ကျွန်တော်တို့ဖက်ကဒီကျေးရွာ6ရွာပေါ့ဒီကကျွန်တော်တို့ဖက်မှာရှိရတာ6ရွာ6ရွာကဒီလူပေါင်းကကြတော့ဒီအများကြီးရှိကိုပဲပြောမှဆိုဒီလူပေါင်းအများကြီးထဲကဒီအခက်ခဲအများကြီးနဲ့ရင်ဆိုင်နေရတာပေါ့ဒီစီးပွားရေးလင်းဒီနှောင့်နှေးတာတွေရှိတယ်ဒီကုံကြောင်းကုံဝဲအဲမျိုးဟာတွေမှာဒီနှောင့်နှေးမှုတွေရှိတယ်ကျွန်တော်တို့ဖက်ကကြတော့ဒီအဓိကဒီကွန်ရက်တွေဒီဟိုဟာတန်ဖျာသီးရောပါလို့အဲ့လိုမျိုးထွက်အများကြီးထွက်တာပေါ့အဲ့လိုရှိထွက်တာမှာဒီအခုလိုမျိုးဒီကားလမ်းပိတ်ထားတဲ့အတွက်ဒီရေချောင်းလမ်းတွေမှာဆိုရင်ဒီရေချောင်းလမ်းကပိုရတဲ့ဟာဒီကြာတဲ့အတွက်ပေါ့လေဒီကွန်ရက်တွေကြာရင်ဒီပုတ်သွားတာတော့အဲ့လိုမျိုးဟာလည်းရှိရမှာဟုတ
်ဒီလာထဲမှာပဲတောပြားချောင်းဒေသစင်သီကျေးရွာကနေအရေးပေါ်လူနာတူစစ်တွေဆေးရုံပို့ဆောင်ခဲ့ပေမဲ့လမ်းခီးကြံ့ကြာမှုကြောင့်ထိဆုံးခဲ့ရတယ်လို့စင်သီဒေသခံကိုကျော်နိုင်ကပြောပါတယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့စီးရီးတင်းမာမှုတွေအပြန်အလှန်ဖမ်းဆီးမှုတွေကြားမှာဒေသခံတွေမကြာခဏဖမ်းဆီးခံရတာတွေရှိနေတာပါ။ဒါအပြင်တမျိုးနဲ့တမျိုးခီးသွွာလာရေးတွေကုန်စီတင်ပို့တာတွေကိုလည်းစစ်ကောင်စီဘက်ကတင်းကျပ်ထားသလိုမြို့ဝင်မြို့ထွက်တွေမှာလုံခြုံရေးတင်းကျပ်စစ်ဆေးနေတာတွေကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်ခင်ဗျာ
။ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ15ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက vurmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်
။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 Juru, Channel Tianaset Donogani, Penu Jishunai Mari. Juru Penu Mudese Chelago, viewing your mawai internet Samianane, viewing your ma Facebook Samianaroma, Popjat Havareshi. Viewing your mawai internet Samiana, Lisaga, Bemis.viewingnews.com, Chipari. Facebook Samiana, Lisaga, Facebook.com/viewing.bemis.news, Chipari.
ညီမတွေရဲ့ပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့မြမအရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတို့ဖြစ်ကြပါတယ်အဲ့ဒီအထက်ကကြားရမှာတကူကတော့ တော့တော်တော်တော်ရပါဒီမတော်ရေးမလို့ရေးဖြစ်နေရတယ်တော့တော်ကိုမိကိုပြီးတော့လုံဆောင်နေရတာတိုင်းရင်သတင်းလွှာအစီအစဉ်မှာအပြည့်စုံကြားကြရမှာပါအခုပထမဆုံးမြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ကချင်ယူနန်နယ်စပ်ကကံပိုက်တီလွယ်ကျယ်နဲ့မူဆယ်မှာကုန်းသွယ်မှုတွေများပြားလာတာကြောင့်တိုးတက်ဖွံ့ဖြိုးလာတဲ့ထင်ရပေမဲ့တရုတ်လုပ်ငန်းရှင်တွေကသာချမ်းသာလာပြီးဒေသခံတွေကတော့ထူးခြားမှုမရှိတဲ
ရှစ်လေးလုံးအရေးတော်ပုံနေနှင်းခါရပြီးမကြမီတိုင်းရင်သားလက်နက်ကင်အချို့နဲ့အပြစ်ကရက်ဆဲတဲ့အချိန်ကစပြီးယနေ့အထိကချင်ယူနန်နေဆက်မှာဖြစ်ပေါ်လာတဲ့အပြောင်းအလဲအကြောင်းကိုလွန်ခဲ့တဲ့မတ်လကစာတမ်းဆောင်ထွက်လာပါတယ်။ကမ်ပိုက်တီလွယ်ချင်းတဲ့မူဆယ်ဒေသကအပြောင်းအလဲတွေကိုသူတေသနာလုပ်ထားတာပါ။ Conflict and Development in Myanmar China Border Region ဆိုတဲ့စာတမ်းဖြစ်ပြီးဒိုင်ဆန်းလွန်နဲ့ပက်ထရစ်မီယန်တို့ဥဆောင်တဲ့သူတေသနာအဖွဲ့ကရေးသားထားတာဖြစ်ပါတယ်။ဒေသခံတွေကိုတွစ်ဆုံမေးမြန်းပြီးရေးသားထားတာလို့ဆိုပါတယ်။နေနေကိုင်ပဒီပက်ကကြောင့်နှစ်ပေါင်းများစွာမတိမငိမ်ဖြစ်ခဲ့ရာကယင်းနီးမြုပ်နှံမှုနဲ့ဖွံ့ဖြိုးမှုတွေရှိလာတဲ့အတွက်ဒေသခံတွေရင်ဆိုင်ရတဲ့ပြဿနာတွေကိုစမ်းစစ်ထားပါတယ်။စစ်တမ်းမှုအားကောင်းလာလို့အခွင့်အလမ်းတွေများလာတဲ့အကျိုးကိုခံစားရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစီးပွားရေးမငြိမ်မြမှုလူမှုရေးတင်းမာမှုမြေယာမလုံလုံမှုနဲ့ပတ်ဝန်းကျင်ပျက်စီးမှုတွေကိုရင်ဆိုင်လာရတယ်လို့ဆိုပါတယ်။ကမ်ပိုက်တီလွယ်ချင်းတဲ့မူဆယ်ဒေသမှာအတိတ်ကာလကပြိပခတ်တွေဟာအသွင်းအမျိုးမျိုးနဲ့ဆက်လက်ရှင်သန်နေသေးတာတွေ့ရတယ်လို့ဆိုပါတယ်
။ကမ်ပိုက်တီလွယ်ချင်းမူဆယ်ဟာအရင်တုန်းကဘဂဗကွန်မြူနစ်ကြီးစိုးခဲ့တဲ့နေရာတွေဖြစ်ပါတယ်။ဘဂဗပြိုကွဲပြီးသွားတဲ့အခါမှာအဲ့ဒီနေရာကိုတိုင်းသားလက်နက်ကိုင်အုပ်စုအမျိုးမျိုးဝင်ရောက်လာကြပြီးအကွဲအပြဲတွေဖြစ်ကြပါတယ်။အတိတ်ကပြဿနာကိုမဖြေရှင်းနိုင်ဘဲနေဆက်ကိုချုပ်ကန့်ဖို့ကြိုးပမ်းကြပါတယ်။အပြစ်ရက်ပြီးဈေးကွက်ဖွင့်တဲ့အခါမှာနေဆက်ဒေသဟာစီးပွားရေးအချက်အချာဖြစ်လာပါတယ်။အကြမ်းဖက်မှုညှော်နှဲသွားပေမဲ့လက်နက်ကင်တွေဩဇာကြီးမားနေပါတယ်။တရုတ်ကုန်ပစ္စည်းတွေလှည့်ဝင်လာသလိုဒေသခံတွေအကျိုးခံစားရပေမဲ့နိုင်ငံရေးပြဿနာမဖြေရှင်းနိုင်တဲ့အတွက်မျှတတဲ့တိုးတက်မှုကိုမရနိုင်ဘူးလို့ဆိုပါတယ်။ကျောင်းတွေဆေးရုံတွေများလာလို့ခံစားရတဲ့အကျိုးအမြတ်ဟာပတ်ဝန်းကျင်ပျက်စီးမှုနဲ့အာဏာပိုင်အကျင့်ပြတ်မှုကိုပြက်ပြဲအောင်မလုပ်နိုင်ပါဘူး။
မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာတရုတ်လွှမ်းမိုးတဲ့တစ်ဖက်ဆောင်းရင်းရောင်းဝယ်ရေးဖြစ်နေပါတယ်။မြန်မာဘက်ကသဘောဝတန်ရာဇာတ်နဲ့ကုန်ကြမ်းပစ္စည်းလောက်သာတရုတ်ဘက်ကိုတင်ပို့နိုင်တာမို့နယ်စပ်ကုန်သွယ်မှုကိုတရုတ်ကလက်ဝကြီးအုပ်ထားပါတယ်။တရုတ်လုပ်ငန်းရှင်တွေလူနယ်စပ်အာဏာပိုင်တွေကိုမဟာမိတ်လုပ်တာမျိုးဒေသခံတွေကမလုပ်နိုင်တဲ့အတွက်တပန်းရှုံနေပါတယ်။အထူးစီးပွားရေးဇုံနဲ့နယ်စပ်စီးပွားရေးဇုံဖွင့်ပေးတာကိုကောင်းတဲ့ဘက်ကမြင်သူရှိတယ်လို့မကောင်းတဲ့ဘက်ကမြင်သူလည်းရှိပါတယ်။ငဇက်ကုံသွေးရေးမှာအခွင့်အလမ်းတစ်ပေါ်လာပေမဲ့တရုတ်ကိုတော့မရှင်နိုင်သေးဘူးလို့ဆိုပါတယ်။ယူနန်ပြည်နဲ့မြန်မာပြည်နေရာအနှံ့ပြားကရွှေပြောင်းလုံသားတွေရောက်လာတာဟာအစင်လာအဖွဲ့အစည်းကိုပြောင်းလဲစေပါတယ်တဲ့
။တရုတ်မြန်မာစီးပွားရေးဇင်းကြံမှာငဇက်ကုံသွေးရေးဟာအဓိကပါဝင်နေပါတယ်။ငဇက်ကုံသွေးရေးစခန်း18ခုရဲ့2021ပထမ3လပတ်တန်ဖိုးဟာဒေါ်လာတန်း2800ရှိတဲ့အနက်မူဆယ်ကတင်ဒေါ်လာတန်း1500ရှိနေပါတယ်။တိုင်းပြည်ရဲ့နေဆက်ကုန်သွယ်ရေးထက်ဝက်ကျော်မူဆယ်ကယူထားတာပါ။ကမ်ပိုက်တီဟာလည်းအရေးပါတဲ့အတွက်မြေကြီးနားဆက်မှုစုံနဲ့ဆက်ဆက်ဖို့အရေးကြီးလာပါတယ်။မ မန္တလေးမူဆယ်မီယထာလန်စီမံကိန်းဟာဒေါ်လာတန်း900ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့နေဆက်ဒေသဟာလက်နက်ကင်ပိဋိပက္ခနေမြေဖြစ်နေပါတယ်။တက်မလွန်နဲ့ဒေသကန်လက်နက်ကင်တွေကြီးစိုးနေတာမို့အာဏာပိုင်အမျိုးမျိုးရှိနေပါတယ်။မူဆယ်နဲ့ကမ်ပိုက်တီကြားကလွယ်ကျဲဟာ KIA ထိန်းချုပ်တဲ့နေမြေဖြစ်ပါတယ
်။ကမ်ပိုက်တီဟာပန်ဝါအခြေစိုက်ကချင်းနယ်ကြားဆောင်တပ်ထိန်းချုပ်တဲ့ဒေသဖြစ်တာမို့ပြည်သူ့စစ်အုပ်စုတွေပြိုင်ဆိုင်ဆွတ်ဖက်တာကိုရင်ဆိုင်နေရဆဲဖြစ်ပါတယ်။မူဆယ်မှာဆိုလဲပြည်သူ့စစ်တွေစစ်ကြေးကောက်တာကိုခံနေရဆဲဖြစ်ပါတယ်။တပ်မတော်ကလည်းဒီပြည်သူ့စစ်တွေကိုလိုရင်းလိုသလိုအသုံးပြုနေတုံးဖြစ်ပါတယ်။ပြည်သူ့စစ်ကလည်းအခွင့်အလမ်းပွင့်ပွင့်သလိုကိုကြိုးရှာနေတုံးပါပဲ။စစ်ဘဝရေးအပြိုင်ဆိုင်လုပ်တဲ့ဒေသမှာပြည်သူ့စစ်တွေဟာကြားပွဲစားလုပ်ပြီးအမျက်ထောက်ကြပါတယ်။ဒေသခံတရုတ်လုံအရှင်တီဆောင်တဲ့ပြည်သူစစ်တောင်ရှိပါတယ်။လွယ်ကျဲဗမော်ကမ်ပိုက်တီမြကြီးနာမူဆယ်မန္တလေးကားလမ်းတွေကောင်းလာလို့နေဆက်စီးပွားရေးတိုးပွားလာပြီမဲ့ဒေသခံပြည်သူတို့ရဲ့ဘဝဟာမထူးခြားလာပါဘူး။လုံငန်းအကြီးစားနဲ့အလတ်စားတွေဟာတရုတ်ပိုင်များပါတယ်။မြန်မာနိုင်ငံသားတရုတ်နဲ့ဖက်ဆက်လုပ်ပြီးမူဆယ်မှာမြေယာအများအပြားဝယ်ယူကြပါတယ်။ဒေသခံအာဏာပိုင်တွေရဲ့အလွဲသုံးစားလုပ်မှုနဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုကိုပြည်သူတွေကြုံတွေ့နေရပါတယ်။ဒါကြောင့်နိုင်ငံရေးအရာဖြည့်ရှင်းဖို့စိတ်မကူးပဲစီးပွားရေးကိုသာအတိအကျထားတာဟာရေရှည်နဲ့ရေလတ်မှာအန္တရာယ်ရှိနိုင်ကြောင်းကချင်တုတ်တေသနာဌာနကသုံးသပ်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဘက်စင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုကြားကြရတာပါအခုဆက်လက်ပြီးကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနှလုံးဖောက်မှုကြိုတင်လက္ခဏာတွေကိုပြောထားပါတယ်နှလုံးဖောက်တာကိုရုတ်ချီးဖြစ်စေတဲ့သွေးကြောရုတ်တရက်ပိတ်တာကိုကြိုသိဖို့ခက်ပေမဲ့ဖြည်းဖြည်းချင်းဖြစ်စေတဲ့နှလုံးသွေးကြောကျင်းပြီးပိတ်လာတာကိုတော့ကြိုသိနိုင်တယ်လို့နှလုံးအထူးကုတွေကဆိုပါတယ်အခုလိုကြိုသိနိုင်တဲ့လက္ခဏာတွေကဘာတွေပါလဲနှလုံးဖောက်သေးဆုံးမှုကရောဘယ်လိုလူတွေမှာအဓိကပိုဖြစ်တတ်ပါသလဲဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးယောဂအထူးကုနဲ့မန္တလေးဆေးတက္ကသိုလ်နှလုံးယောဂအထူးကုဌာနပါမောက်ခဌာနမှုဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ပါမောက်ခဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့ဒီနှလုံးဖောက်တာကပိုငယ်ရွယ်သူတွေမှာပိုဖြစ်လာတာ ਨੇ ဒီကနေသေဆုံးမှုကိုကာကွယ်နိုင်ဖို့ပြီးခဲ့တဲ့ပတ်တွေကအဓိကပြောပြီးမှာဒီတစ်ပတ်တော့ဆရာကြီးနှလုံးဖောက်တာကိုဖြစ်စေတဲ့သွေးကြောပိတ်တာကြိုပြီးသိနိုင်အောင်ပေါ့နော်လက္ခဏာအခြေအနေကိုအဓိကဆွေးနွေးမှာပါဆရာအဲ့ဒီတော့သွေးကြောပိတ်တာကတဖြည်းဖြည်းချင်းဖြစ်တာ ਨੇ ရုတ်တရက်ဖြစ်ပြီးသေဆုံးတဲ့ကြားမှာဆက်ဆက်မှုရှိနေလားစပြီးတော့ရှင်းပြပေးပါလားဆရာကြီ
းအဲ့ဒီဟာကတော့ကံတရားပေါ်ကိုအများဆုံးမူတည်ပါလေ။ဘာလို့ဆိုတော့သွေးကြောပိတ်တဲ့လူတွေရဲ့တဝက်ကတခါဘူးမှနှလုံးသွေးကြောကျင်းရှိပါတယ်လို့ဝေဒနာလည်းမခံစားခဲ့ရဘူး။ပန်တရဖြစ်เสียယောဂလက္ခဏာတခါမှလည်းမခံစားခဲ့ရဘူး။အဲတော့ကျွန်တော်တို့ဒီသွေးကြောပိတ်တဲ့လူတွေကိုမေးလိုက်ရင်တဝက်ကတခါမှဈေးုံဈေးကန်လည်းမတော်ဘူးလို့ဖြေကြလာပြီးများပါပြီ။အဲ့ပြောချင်တာကနှလုံးသွေးကြောပိတ်တဲ့လူတွေရဲ့တဝက်ကတခါတလေမှာဒီယောဂလက္ခဏာကို miss ဖြစ်သွားတာပေါ့နော်ဟိုတတိလက်လွတ်ဖြစ်သွားတာဖြစ်တတ်ပါလေဒါလူနာဘက်ကလည်းကိုဒါအစာအိမ်နာလားမသိဘူးခြေနာလားမသိဘူးဆိုပြီးတော့လွတ်သွားတာမျိုးဖြစ်နိုင်တယ်လို့စပြီးတွေ့တဲ့ဆရာဝန်နဲ့ကျမကြီးဝန်ထမ်းကလည်း history မေးတဲ့အခါမှာဘာမှဗလာအရင်တော့လည်းမဖြစ်ဘူးဆိုရင်တခါတလေပါ miss ဖြစ်သွားတာမျိုးဖြစ်တတ်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီသွေးကြောပိတ်တာကြောင့်အားလုံးကဒီချက်ချင်းပေါ့နော်တန်းပြီးတော့အသက်ဆုံးရှုံးသွားတဲ့သဘောမျိုးလားဆရာက
ြီးဒီမှာဘလို့လူတွေကဒီလို sudden death ဖြစ်သွားနိုင်တာလေဆိုတဲ့အခါကြတော့သွေးကြောပိတ်လိုက်တဲ့အခါမှာတကယ်လို့များငကူကသွေးကြောကျင်းယောဂအခံရှိနေတဲ့လူဖြစ်မယ်ဒီသွေးကြောပိတ်တာလေဖြည်းဖြည်းချင်းပဲပိတ်မယ်ဆိုရင်နားလည်အောင်ပြောရရင်ဥပမာမြေကြောင်းတစ်ခုပိတ်တယ်တခြားနေပြီးတော့ကျွန်တော်တို့မြေလက်တက်လေးတွေနေပြီးတော့ဆွဲပွားလေးတွေနေပြီးတော့ရေပြန်ကုပေးတယ်လို့ပဲကျင်းနေတဲ့သွေးကြောအစာကို တစ်ဖက်ကကျွန်တော်တို့တွေ့ကြောဟာအကြံဉာဏ်ဖြင့်၃ချောင်းရှိတယ်တော့တစ်ချောင်းကျင်းနေတယ်တော်တော်ကြီးစိုးစိုးဝါကျင်းနေအဲ့ဒီတွေ့ကြောကပြည့်တဲ့ကြွက်သားတွေတွေးငတ်နေတယ်ဆိုရင်နောက်ဖက်တွေ့ကြောတစ်ခုကနေပြီးတော့ collateral လို့ခေါ်တဲ့တွေ့ကြောလာဆက်ပြီးတော့အကူလေးတွေပေးနေတာရှိတယ်အဲ့လိုလူမျိုးကြတော့တစ်ဖက်တွေးကြောကနေဒီစစ်ကူပေးနေတဲ့အတွက်ကြောင့်မလို့နှလုံးကြွက်သားပျက်စီးမှုကနေတယ်အဲ့ခါကျတော့ဒီ sudden death တို့ပါလို့မရနိုင်ဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီ collateral တွေးကြောပေါ့နော်ဘေးကနေပြီးတော့ဒီအကန့်အခက်သဘောမျိုးတွေးဖို့ကူညီပေးနိုင်တဲ့တွေးကြောတွေကလူတိုင်းအတွက်အားထားတဲ့အနေထားရှိလားဆရာ
အဲ့ဒီဟာအတွက်ကတော့လူတွေရဲ့ physical activity ပေါ့ actively သွားလာနေတဲ့လူ exercise လုပ်နေတဲ့လူအဲ့လိုလူတွေကြတော့လေဒီကိုယ်လက်ထွေးစီရကောင်းတယ်စားတဲ့တက်တည်ဖြစ်ခဲတယ်အဲ့တော့ထိုင်ရမထလားအရင်ကြီးဝရဲလမ်းကိုမလျှောက်ဘူးထိုင်ပြီးတော့ပဲတစ်ချိန်လုံးလှုပ်လှုပ်နေတဲ့လူတွေကြတဲ့ခါကျတော့ကိုယ်လက်ထွေးစာကူလေးရှင်ကပိတ်မရှိအဲ့လိုမရှိတဲ့လူတွေမှာတွေးကြောပိတ်လိုက်တဲ့အချိန်မှာနှလုံးကြွက်သားပျက်စီးမှုကများတယ်အဲ့တော့ပိတ်ပိတ်ချင်းနှလုံးကြွက်သားပျက်စီးမှုများတဲ့လူကခြေုံခြေခံကိုတွားဖို့ရာကိုအချိန်မရပဲနဲ့ရုပ်တရက်အသက်ပါသွားတယ်စာရန်တက်ဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာတော့ဒီနေရာမှာအားကစားလို့ရှာမှုကအရေးတော်ပါလာတဲ့သဘောရှိတာပါဆရာနော
်ဟုတ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတခြားဒီကြိုသိနိုင်စေတဲ့လက္ခဏာနည်းလမ်းမျိုးရှိနေလားဆရာ
ကျွန်တော်ဒီသွေးကြောပိတ်တာကတော့ရုပ်တရက်ဖြစ်တာဆိုတော့ကျွန်တော်တို့ကကြိုသိနိုင်စရာမရှိဘူးပေါ့သွေးကြောကျင်းတာကိုတော့ကြိုတင်ပြီးသိနိုင်တဲ့လက္ခဏာလေးတွေစစ်ဆေးမှုတွေရှိတယ်ပေါ့အဲ့တော့ဒီနေရာမှာလူတော်တော်များများကနှလုံးသွေးကြောကျင်းနေနှလုံးသွေးကြောဖိတ်နေဆိုတာရဲ့အဓိကလက္ခဏာကိုဂျင်ပတ်အောင်နေလို့ပဲနားလည်ထားကြတယ်။မတကယ်တကယ်ကဂျင်ပတ်အောင်တာ 50% လောက်ပဲရှိတယ်။အများစုကအောင်တာမဟုတ်ဘဲနဲ့ဆို့တယ်နော်။ဂျင်ပတ်ကြီးထဲမှာဆို့နေတယ်ကြက်နေတယ်။ဒါမှမဟုတ်အပြားနေပြီးတော့ဂျင်ပတ်ကြီးကိုတခုခုနဲ့အလေးကြီးတစ်ခုနဲ့ဖိထားသလိုဖြစ်တယ်ပေါ့။အဲ့ဒီဟာကပုံများတယ်။နောက်တစ်ခုမောတာပေါ့။ဆုံးရှာလိုက်ရင်ဒီကားတက်ရင်အလေးပင်မရင်မော
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအောက်နာနဲ့ပတ်သက်ပြီးတော့တခြားဟာတွေနဲ့မမှားအောင်ပေါ့နော်အသေးစိတ်လေးရှင်းပြလို့ရမလားဆရာကြီ
းဒီအောက်ကနေရာပေါ့အများစုတည်ထားတာကကျွန်တော်နှလုံးနေရာဆိုတာရင်ပတ်ရဲ့ဘယ်ဘက်မှာရှိတာကိုမမျိုးသားတွေဆိုရင်ကျွန်တော်တို့ဒါတို့ဒီအောက်နေရာအဲ့တော့အတော်များများကနှလုံးကြောင့်အောက်တယ်ဆိုရင်အဲ့ဒီဘယ်ဘက်ရှင်အုံနေရာကနားရဲဟာကိုသူကနှလုံးသွေးကြောချင်းသွေးကြောပိတ်တယ်လို့ထင်ကြတာတကယ်တော့နှလုံးကြောင့်အောင်နေဟာကရင်ညွန်ရိုးရဲ့အောက်တဲ့တဲ့နော်ရင်ဘက်အလေတဲ့တဲ့မှာအောင်တာများပါတယ်ဒီဘယ်ဘက်မှာအောင်တာတော်တော်ရှားတယ်အဲ့လိုအောင်ပြီးတဲ့ခါကျတော့ဘယ်တွေကိုရွှေ့သွားတယ်ဆိုအပေါ်တဲ့တဲ့တက်သွားရင်ခါလေလေဘင်းထဲမှာညှစ်ထားတယ်လို့ဆုတ်ထားတယ်လို့အဲ့ထပ်တဲ့သွားရင်မေးရိုးတွေမေးရိုးကြီးတွေကျင်းလာတယ်မေးရိုးကြီးတွေကိုက်လာတယ်နောက်တစ်ချို့ကျတော့ဘယ်ဘက်လက်မောင်းနဲ့အပေပဲလက်အတွင်းပိုင်းအဲ့ဒီလိုတွေအောင်တတ်တယ်နောက်တစ်ခုကတော့အောက်ဆင်းသွားလို့ရှိရင်ဂျင်ဝပေါ့နော်အစာရင်နေရာဂျင်ဝမှာအောင်တတ်တယ်အဲ့တော့ချက်ရဲ့အောက်ပိုင်းမှာအောင်နေဟာကတော့နှလုံးကြောင့်ဖြစ်ဖို့ရာလားလားမဖြစ်တတ်တော့ကိုရှားပါတယ်အဲ့တော့နှလုံးကြောင့်အောင်နေဆိုရင်အောက်ဘက်ဆိုရင်ချက်အပေါ်ဆိုရင်မေးပေါ့အဲ့ဒီမှာပဲအောင်တာများပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ရောဒီအောင်တာရဲ့သီးသန့်ထူးခြားမှုရှိနေသေးလားဆရာ
ဒီတိုင်းနေရင်အောင်တာမျိုးမဟုတ်ခဲနဲ့physical or mental stress ပေါ့အဲ့တော့လှုပ်ရှားလိုက်တယ်၊လမ်းလျှောက်လိုက်တယ်၊လေကားတက်တယ်၊အလေးမာတယ်အဲ့လိုဟာမျိုးမှာတော့လည်းကောင်းတော့ mental stress ပေါ့ဒေါသထွက်တယ်၊စိတ်ဖိစီးမှုများတယ်အဲ့လို mental stress မှာမျိုးဖြစ်မှသာလေဒီနှလုံးသွေးကြောကျဉ်းဖြစ်တဲ့လက္ခဏာလို့သတ်မှတ်လို့ရပါတယ်ဒါအပြင်နှလုံးဒီခန္ဓာကိုယ်မှာအတွင်းပိုင်းကလေးသာကလာတဲ့နှာချေမှုဖြစ်တဲ့အတွက်ဘာတွေပါတွဲလာတတ်တယ်လဲဆိုလို့ရှိရင်ချွေးပြန်တာလေတက်တာပြိုကျင်အန်ကျင်တာအဲ့ဒါလေးတွေနဲ့မှတွဲလာတာပါပဲဒီတက်ပိုဆိုးပြီဆိုလို့ရှိရင်ဟိုမာရီပြောတဲ့ဇောချွေးပြန်နေပေါ့နော်ချွေးဒီချွေးပေါက်ဒီရေချိုးထားတယ်လို့အဲ့ဒါဆိုရင်တော့လူတယောက်ဟာညီမတဲမှာလည်းရန်ကြီးကိုကြက်နေတယ်ဆိုးနေတယ်အောင့်နေတယ်ပြီးရင်ဇောချွေးပြန်ချွေးတွေရေချိုးထားတယ်လို့ကိုပြန်နေပြီဆိုရင်တော့ဒါကျင်းတာတွေမကားတော့ဘူးမလုံးသေးတော့ပိတ်သွားပြီဆိုတော့အဆင့်ထိတောင်သတ်မှတ်လို့ရပါတယ်။ဒါကိုသိကြအောင်ဆိုရင်တော့ ECG အများဆုံးဆွဲကြည့်တာပါပဲ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ Person ကိုဝင်းမင်းတင်ဆက်တဲ့ဂျမားရေးကဏ္ဍဖြစ်ပါတယ်။ VOA American တန်ရ2022ခုနှစ်ဇူလိုင်လ15ရက်တောက်ကြနေမနခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါထုတ်လွှင့်မဲ့ Person ကဏ္ဍကတော့ တိုင်းရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်ကိုတိုင်းရင်သတင်းတောက်တွေကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ဖလူးဝေါ်လီဒေသဘက်မှာစစ်ကောင်စီပူးပေါင်းတပ်ဖွဲ့နဲ့ KNLA ကော့ပရာပူးပေါင်းတပ်တို့အကြားတိုက်ပွဲတွေအပြင်းထန်ဆက်တိုက်ဖြစ်ပွားရမှာတော့စစ်ကောင်စီဘက်ကတည်ရင်မှုအပါအဝင်အများပြားသိမ်းဆုပ်ခဲ့တဲ့တည်ရင်ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ် PDF ပူးပေါင်းတပ်ကစစ်ကောင်စီရဲ့တပ်စခန်းတွေစစ်ကောင်စီစစ်ကြောင်းတွေကိုဇက်တိုက်တိုက်ခိုက်နေချိန်မှာရှမ်းပြည်နယ်တောင်ပိုင်းမှာလည်းတပ်စခန်းမဖယ်ပေးတဲ့ SSPP SSA နဲ့စစ်ကောင်စီတပ်တို့ကြားစစ်ရေးတင်းမာနေတယ်ဆိုတဲ့သတင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်ဖလူးဝေါ်လီသုံးထပ်ကွေ့လမ်းပိုင်းမှာစစ်ကောင်စီပူးပေါင်းတပ်နဲ့ KNLA ကော့ပရာပူးပေါင်းတပ်တို့အကြားတိုက်ပွဲတွေအပြင်းထန်ဆက်တိုက်ဖြစ်ပွားနေပါတယ်။ဇူလိုင်လ12ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်ရင်မှုဒုတိုက်ရင်မှုအပါအဝင်အများပြားသိမ်းဆုပ်ပြီးလက်နက်ခဲယံအများပြားကိုလည်း KNLA ဘက်ကသိမ်းဆီးနိုင်ခဲ့တယ်လို့ KNU ဘက်ကထုတ်ပြန်ပါတယ်။ဖလူးရွာကနေတဆင့်ဥက္ကဋ္ဌစစ်စခန်းဘက်ကိုစစ်ကူပေးဖို့တက်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုအမြေခံကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ပူပေါင်းတပ်ဖွဲ့တို့ကတိုက်ပွဲဖြစ်ပွားနေတာပါ။နှစ်ဖက်ကြားတိုက်ပွဲကြောင့် data stream မှာရှိနေတဲ့စစ်ဘေးရှောင်စခန်းနဲ့ Democracy အကျိုးပြုကရင်တပ်မတော် DKPA နဲ့မြေအတွင်းရှိကျေးရွာဆေးရွာခန့်ကလည်းစစ်နှိုက်ရိုက်ခါပြတ်တောက်နေတယ်လို့ data ခံဖက်ကဆိုပါရယ်။တိုက်ပွဲဖြစ်ပွားနေတဲ့ကြားအဲ့ဒီ data ဖက်စစ်ကြောင်းထိုးတဲ့စစ်ကောင်စီလက်အောက်ခံရဲဘော်၄ဦးက CDM လုပ်ပြီး KNLA နဲ့လာရောက်ပူပေါင်းလိုက်တာတွေလည်းဒီတစ်ပတ်တည်းရှိခဲ့ပါရယ်။
ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ဒေသလူထုကာကွယ်ရေးတပ်တို့ပူးပေါင်းပြီးစစ်ကောင်စီတပ်တွေကိုတိုက်ပွဲဆက်တိုက်ဆင်နွှဲနေပါတယ်။ဒီစုလိုင်းလာထဲမှာပဲ TNL နဲ့ PDF ပူးပေါင်းတပ် KIA နဲ့ PDF ပူးပေါင်းတပ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ဖြစ်တဲ့ SSPP SSA တပ်တို့ကမိုးမိတ်အခြေဆိုင်စစ်ကောင်စီတပ်နဲ့တိုက်ပွဲဆက်တိုက်ဖြစ်ပွားနေပါတယ်။စုလိုင်းလာ7ရက်နေ့နေ့လယ်ပိုင်းတုန်းကစစ်ကောင်စီတပ်စခန်းရဲကင်းစခန်းတွေကိုပုံနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့ညနေပိုင်းမှာတော့ကလည်းတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ရှမ်းပြည်တောင်ပိုင်းမိုင်းရှူမြို့နယ်ဘက်မှာတော့တပ်စခန်း3ခုဖယ်ပေးဖို့အာဏာသိမ်းစစ်ကောင်စီတပ်က3ကြိမ်တိုင်တိုင်ညွန်ကြားထားပေမဲ့ရှမ်းပြည်တပ်မတော် SSPP SSA ကတပ်ဖယ်ပေးဖို့ဒီကနေ့ထိညှင်းဆန်ထားဆဲမှုစစ်ရေးနှစ်ဖက်တင်းမာနေဆဲဖြစ်ပါတယ်။စွန်လ14ရက်နေ့ကတစ်ကြိမ်စွန်လ30ရက်နေ့ကတစ်ကြိမ်စူလိုင်လ9ရက်နေ့ကတစ်ကြိမ်နောက်ဆုံးထားပြီးမိုင်းရှူတပ်ရန်ကြားတန်းတွင်နောက်ပက်ချန်းလွိုင်နိုင်တပ်စခန်းခုနဲ့မန်ဝင်းပက်စခန်းအမတ်တေနဲ့အမတ်နစ်စခန်းကိုဖယ်ပေးဖို့အာနာတိန်စစ်တပ်ကညွှန်ကြားထားတာကိုရှမ်းပြည်တပ်မတော် SSPB SSA ကလက်မခံတဲ့အပြင်အာနာတိန်စစ်ကောင်းဆောင်နဲ့ငင်းချမ်းရေးတွေ့ဆုံဖို့ပြင်ဆင်ထားတဲ့ခရီးစဉ်နဲ့ SSC ဘက်ကဆိုင်းငံ့ထားဆဲဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ထမပြီးခဲ့တဲ့ဇွန်လအတွင်းမှာဒေသခံချင်းလူမျိုး15ဦးထပ်မံဲကိုရခိုင်တပ်တော်အေအေကဖမ်းဆီးထိန်းသိမ်းထားတယ်လို့ဂျာဂါလခုံမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ IKACC ကဇူလိုင်လ9ရက်နေ့ကထုတ်ပြန်ပါတယ်ပလောဝမြို့နယ်ကလတန်မြစ်အနောက်ဖက်ရခိုင်တပ်တော်အေအေတပ်ဖွဲ့များလှုပ်ရှားရာနယ်မြေအတွင်းကကြေးရွာ9ရွာခန့်ကဒေသခံအရက်သားပြည်သူ15ဦးထပ်မံဲကိုအေအေကဇွန်လအတွင်းဖမ်းဆီးခဲ့ပြီးကနေ့ချင်းထိပြန်လွတ်ပေးတာမရှိသေးဘူးလို့ IKACC ကတာဝန်ရှိသူတဦးကပြောပါရယ်ဘလဝမြို့နယ်ကချင်းလူမျိုးအပါအဝင်ဒေသခံပြည်သူတွေကိုရခိုင်တပ်တော် AA ကခေါ်ယူထိန်းသိမ်းမှုပြုလုပ်တာဟာဒေသအတွင်းအပြန်အလှန်ယုံကြည်မှုတိဆောက်ရမှာမလိုလားအပ်တဲ့နှလွယ်မှုလွဲမှားခြင်းမျိုးထပ်မံပေါ်ပေါက်လာနိုင်တာကြောင့်အမြန်ဆုံးပြန်လွတ်ပေးဖို့ IKACC ကတောင်းဆိုထားပါတယ
်ရခိုင်မှုစလင်ချစ်ကြည်ယင်းနီမှုပုံမှုခိုင်မာလာစေဖို့ရည်ရွယ်ပြီးစူလိုင်လ10ရက်နေ့ကကြာရောက်တဲ့မွ슬လင်တွေရဲ့ကွန်ပါနီအစ်ပွဲတော်ယနေ့မှာဖမ်းဆီးထားတဲ့မွ슬င်၈ဦးကိုရခိုင်တပ်တော်ကပြန်လွတ်ပေးပြီးမွ슬င်400ကျော်အတွက်လည်းအဝတ်အထည်တွေကိုလက်ဆောင်အဖြစ်ထောက်ပံ့ပေးကမ်းခဲ့ပါတယ်။အဲ့ဒီမွ슬င်တွေကိုဘူရီတောင်မြို့နယ်က အာလာဖာနီစစ်တေတာမှာအခမ်းအနားနဲ့မိသားစုတွေကိုလွှဲပြောင်းပေးခဲ့တာဖြစ်ပြီးဘူရီတောင်မြို့နယ်မှာရှိတဲ့မွတ်စလင်ကျေးရွာ22ရွာလူပေါင်း400ကျော်အတွဲအဲ့ဒီအခမ်းအနားမှာအဝတ်ထည်တွေကိုထောက်ပံ့ပေးကမ်းခဲ့တာပါအလားတူပဲရခိုင်မွတ်စလင်တဟဆာဒါဖြစ်ဖို့ရည်ရွယ်ပြီးစစ်တွေမြို့က SS စားတောက်ဆိုင်မှာမွတ်စလင်တက္ကသိုလ်ကျောင်းသားတွေဦးစီးပြီးပါရာပေါင်းစုံလူငယ်တွေကျောင်းသားတွေနဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့ပထမဆုံးအကြိမ်ကွန်ပါနီအစ်နေကိုကျင်းပခဲ့ကြပါတယ်
အကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုခံထားရတဲ့မော်လမြိုင်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌလည်းဖြစ်မော်လမြိုင်အမတ်နှစ်ပြည်နယ်လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒွန်းနွဲ့နွဲ့အောင်အမှုကနေတရားရှင်လွတ်မြောက်လာတယ်လို့သိရပါတယ်တပ်တင်မခိုင်လုံတဲ့အတွက်အပြစ်မရှိကြောင်းမော်လမြိုင်မြို့နယ်တရားရုံးကဇူလိုင်လ17ရက်နေ့ကအမိန့်ချမှတ်ခဲ့တာဖြစ်ကြောင်းအမိန့်ချမှတ်ပြီးတဲ့နောက်ဒွန်းနွဲ့နွဲ့အောင်ကိုအဆိုပါအမှုကနေတရားရှင်ပြန်လည်လွတ်ပေးခဲ့ကြောင်းသိရပါတယ်ဒေါ်နွန်ွဲ့အောင်ကိုစစ်ကောင်စီကပြီးခဲ့တဲ့နှစ်နိုဝင်ဘာ29ရက်နေ့ကဖမ်းဆီးပြီးအကြမ်းဖက်ဥပဒေပုံမှန်50နှစ်ကကြီးနဲ့အမှုဖွင့်တရားစွဲဆိုပြီးစိုက်မရော့ဘဟုအကျဉ်းထောင်မှာရှက်လက်ကြာထိမ့်သိမ်းခံထားရကနေတရားရှင်နဲ့ပြန်လွတ်ပေးခဲ့တာဖြစ်ပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်မှာမြေမြုပ်ပိုင်းပောက်ကွဲမှုတွေကြောင့်ပြည်သူတွေသေဆုံးထိခိုက်မှုတွေမြင့်တက်နေတဲ့အတွက်အကာအကွယ်ပေးဖို့ရခိုင်လူမှုအဖွဲ့အစည်းတွေကဘယ်လိုပြင်ဆင်နေကြပါသလဲမိုင်းအန်ဒီအကာအကွယ်ဖို့ဒေသခံတွေရောဘာတွေတိထားတင့်တယ်လဲဆိုတာတွေကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ
်ရခိုင်ပြည်မှာမြေမြုပ်ပိုင်းအန်ဒီအကြောင်းဒေသခံတွေတောတောက်တွေကိုမစောရဲအောင်ထိဖြစ်နေတယ်လို့ရခိုင်ပြည်နယ်လူခွန်ရေးကာကွယ်မြင့်တက်သူမြောက်ကွန်ရက်ကခေါင်းဆောင်တိုးဖြစ်သူဦးမြတ်ထွန်းကအခုလိုပြောပါတယ်
ဟုတ်ကဲ့ခင်ဗျာစိုးရင်မှုတွေကအများကြီးရှိပါတယ်။အန်ကနေပြီးတော့ဒီဘက်ဟိုစစ်တွေဘက်အဲအထီးဟိုနောက်တစ်ခါဒီဘက်မှာပုံတော်ရောကအာနေပြီးတော့ကြောက်တော်မြောက်ဦးဒီဘုံဆိုတဲ့ဒေသတွေမှာဒီတော့တော်တူတော်တော်တွေဟာမတော်ရေးမလော်ရေးဖြစ်နေရတယ်။နောက်တစ်ခါဟိုဒေသကတော်တူရဆိုလို့ရှိရင်လည်းတော်တော်ကိုမိခိုးပြီးတော့လုံဆောင်နေရတာဆိုတော့အဲအဲ့ဒီမတော်ရေးမလော်ရေးဖြစ်နေဆောက်ဝင်နေပါကျေးဇူးပါရှင်ဖြစ်လာနေပါတယ်
။ရခိုင်ပြည်ကမောင်းများကြောက်တော်နဲ့အမ်းမြို့နေတွေမှာဇူလိုင်လတရက်ကနေဆေးရနေအတွင်းမိုက်ပောက်ကွေးမှု၅ကြိမ်ဖြစ်ပွားခဲ့ပြီးအရေးသာပြည်သူသုံးဦးသေဆုံးကငါးဦးလေးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီလိုမိုက်ပောက်ကွင်းမှုဖြစ်ပေါ်တဲ့နေရာတွေဟာအများအပြားစိုက်ကောက်စီတပ်ဖွဲ့ဝင်တွေတည်ဆဲထားတဲ့နေရာတွေနဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့နေရာတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အရေးပေါ်အကူအညီကိစ္စရေးပူပေါင်းအဖွဲ့ကဖြန့်ဝေထားတဲ့မိုက်ပညာပြည့်ဖြန့်ဝေမှုမှာတော့ကိုမသိတဲ့နေရာတွေကိုမတော်ဖို့လုံခြုံစိုက်ချရတဲ့လမ်းကိုအသုံးပြုဖို့သံတရားဖြစ်စရာပစ္စည်းတွေကိုမထိမကိုက်ဖို့စတဲ့အချက်တွေကိုဖော်ပြထားပါတယ်မကြသေးမီကမိုက်နာမီလို့ရှိုက်တန်းကြောက်သားတယောက်သေဆုံးခဲ့တဲ့အမ်းမျိုးနေကစုကိုက်ဖတ်မှာတော့ရွာအပြင်ကိုမထွက်ရအောင်အထိဖြစ်နေတယ်လို့ဒေသခံတို့ဖြစ်သူကိုသန်းရှိုးကအခုလိုပြောပါတယ်
ကိုယ်ဝင်ဖြစ်ပြရလဲအဒီပစ္စည်းတွေညမှာနှာခေါင်းတွေပေါက်လို့အခုဆိုတော့ခရစ်ပြဆိုတော့အဲ့ဒါဆုတ်သွားတော့တိုင်ရတဲ့ဒေသခံတွေကတော့စိုးရိမ်နေတာကဒီရွာအပြင်ကိုမထွက်ရအောင်ဒီပြင်ဖြစ်လာကြတယ်လေခုနကတော့တော်ရတယ်နိုင်ရည်ကလည်းဒီနေ့တော့လည်းနိုင်ရည်ကလည်းတော့ဒီစိတာကလည်းတခြားဘဝမှာလုံးဝချမ်းသာလာရတယ်အဲ့တော့ဘဝတက်တက်ပြီးလာတယ်ဒီကဖြည့်ခွေရတယ်နောက်ဖြည့်ဆိုလဲတော်နေလို့ပါတယ်တောင်းတပြီးစားရတယ်သူရည်တယ်လို့ပြောရတာပေါ့
လူမှုအဖွဲ့စစ်တချို့ကမိုင်းနဲ့ပတ်သက်ပြီးအသိပညာပေးမှုတွေလုပ်နေပေမဲ့ဒေသခံတွေမှာမလွေ့မလျှောက်သာမိုက်အန်ဒီနဲ့ကြုံတွေ့နေရတယ်လို့ People's Voice Director ဦးစိုးလန်းကပြောပါတယ်။လွန်ခဲ့တဲ့ဇွန်လနဲ့မေလအတွင်းကလေချမ်းပြည်နယ်ပလောဝါမြို့နယ်ပါဝင်ရခိုင်ပြည်ကမြို့နယ်တချို့မှာမြေမြုပ်မိုက်ပောက်ကွဲမှုတွေစတဲ့ဖြစ်ပေါ်ခဲ့တဲ့အတော့ဒေသခံပြည်သူ9ဦးသေဆုံးပြီး9ဦးလည်းကိုလောက်အန်ကဆုံးရှုံးမှုတွေရှိခဲ့ကြပါတယ်
။ဆက်ပြီးတော့2021ခုနှစ် February လတရနေ့ရစလို့စစ်တပ်ကအာဏာသိမ်းတဲ့တနစ်ကျော်ကာလအတွင်းမှာပြည်သူရဲ့စန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကရက်စက်ကြမ်းကြုတ်တဲ့နီးနဲ့ကင်တွေဖြည့်ရှင်းမှုကြောင့်ဖြစ်လာတဲ့လက်ရှိလက်နက်ကင်တော်လှန်မှုကဘလို့အခြေအနေရှိနေပါသလဲမိုးရင်းကာလမှစစ်ရဲအရှင်ဘလို့ဆက်ဖြစ်လာနိုင်တယ်လဲဆိုတာကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ
်လူဒုအာနာကိုမြန်မာစစ်တပ်ကသိမ်းယူလိုက်တဲ့တနစ်ကျော်ကာလမှာတလိုင်းငံလုံးကရရလက်နက်နဲ့စစ်တပ်ကိုတော်လှန်နေပါတယ်အာနာသိမ်းစစ်တပ်ကိုတွန်းလှန်ဖို့ဖြစ်ပေါ်လာတဲ့ဒီလူဒုလက်နက်ကင်တော်လှန်ရေးတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးABSDF အထွေထွေတွင်းရင်မှုရဲဘော်စနီကအခုလိုပြပါဗျ
။ဖြစ်ပေါ်စီထက်ကတုတ်ပြန်မှုကလည်းအရန်ကြမ်းတမ်းနဲ့ဒီရဲ့နောက်ဆက်တွဲအကျိုးဆက်တွေကတော့ပြည်သူလူထုရဲ့တုတ်ပြန်ဒေါ်လာမှုကပုံပြီးတော့မြင့်တက်လာတယ်။အဲ့ဒီမြင့်တက်လာတဲ့ဒေါ်လာတုတ်ပြန်မှုကတော့လူတို့ကိုယ်တိုင်ရတဲ့အချိန်ကြမှာဒီတိုက်ပွဲကရမှာ
။လက်ရှိမှာမိုးရင်းကာလကိုရောက်ရှိလာပြီဖြစ်တဲ့အတွက်စစ်တပ်ဘက်ကစီရင်လှုပ်ရှားမှုတွေအားနည်းသွားနိုင်တယ်လို့တိုက်လေရင်အုံမြူတာတွေအကသရှိနိုင်တယ်လို့လည်းနိုင်ငံရေးလေးလာတုံးတတ်သူဦးတန်းစိုးနိုင်ကပြောပါတယ်
မိုးရင်းကာလမှာလေကြောင်းပုတ်ပြက်
လုံးချနိုင်မှုတွေအတော်အားရလာနေပါတယ်။အဲကြောင့်ကျွန်တော်တို့ဒေတာကြောင့်ကျင်တဲ့နော်မူတွင်မှလည်းကျွန်တော်တို့စုချနိုင်တဲ့ PDF တွေအတွက်မူတွင်ဟာဒီစီကောင်စီတက်ကိုကျွန်တော်တို့ရှင်းမှုမှုအတွက်အခွင့်အလမ်းတွေပို့တာပုံများလာနိုင်မယ်လို့ကျွန်တော်တို့ကညွှန်လင်းမိပါတယ်။
မိုးရင်းကာလဆိုပေမဲ့လက်နက်ကင်ပြစ်ပတ်ခါတွေရော့ကျသွားမယ်မထင်တယ်လို့ပျောက်ကြားစစ်တွေဆက်လက်ဖြစ်ပွားနေမှာလို့လည်းနိုင်ငံရေးလေးလာသုံးသပ်သူဥယျာထွန်းကပြောပါတယ်
။မိုးရင်းရောက်သွားလဲသူဟွာတော့ရော့နေတော့မထင်ဘူး။တက်ကစစ်တောင်းထိုးတယ်ဆိုရင်အဲ PDF တွေကမိုင်းထောင်တယ်၊တောက်ကြပြစ်မယ်ပေါ့နော်။အဲရှောင်ပေးမယ်ပေါ့။ဆိုတော့အခုကတော့အဲတောက်ကြစစ်ကာလတောက်ကြစစ်အဆင့်မှာပဲရှိနေသေးတယ်။အဲ့ဒီဟာတွေကတော့လောက်ရှားမှုတက်ကလောက်ရှားမှုရှိနေရင်သူတို့လည်းထက်ပြီးတော့အဲအဲ့လိုတိုက်နေပုံမဲ့လို့ခင်နေကျော့သွားကြအကြောင်းမရှိဘူးပေါ့နော
်လက်ရှိမှာတိုင်းရနာလက်နက်ကိုင်ဖွဲ့စည်းချုံနဲ့ဒေသကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြာစကိုင်းတိုင်းနဲ့မကွေးတိုင်းကရင်နီရှမ်းပြည်တောင်ပိုင်းဖဲခုံမိုးပြဲဒေသနဲ့ချင်းပြည်နယ်တို့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားလျက်ရှိနေပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်ထဲမှာစစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ် PDF ပူးပေါင်းတပ်တို့ကစစ်ကောင်စီတပ်စခန်းတွေစစ်ကောင်စီစစ်ကြောင်းတွေကိုဆက်တိုက်တိုက်ခိုက်နေချိန်ရှမ်းပြည်တောင်ပိုင်းမှာလည်းတပ်စခန်းမဖယ်ပေးတဲ့ SSPP SSA နဲ့လည်းစစ်ကောင်စီနဲ့စစ်ရေးတင်းမာနေပါတယ်သတင်းလွှာတွေမှာတော့ရခိုင်ပြည်မှာမြေမြုပ်မိုင်းထောင်မိုင်းတွေမကြခဏပတ်ကွဲလို့ကျဲလက်ဒေသခံတွေသေဆုံးမှုကိုလက်အင်ကဆုံးရှုံးမှုမြင့်တက်လာနေတဲ့သတင်းတွေကိုကြားကြရတာဖြစ်ပါတယ်ရှင
်တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေသကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းမဲ့အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအာမီပါ
တိုင်းရင်သတင်းတောက်တွေစူပေါင်းတင်ဆက်ကြတဲ့တိုင်းရင်သတင်းလွှာကိုကြားကြရတာပါ VOA American အတန်ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တိတ်ကြီးထိုက်ကပြောပြပေးပါခင်ဗျာ
အီရန်နိုင်ငံကနျူကလ িয়ার လက်နက်အစီအစဉ်ရဲ့ချင်းချမှုကိုတုံ့ပြန်ဖြေရှင်းရမှာအကောင်းဆုံးချင်းကန်နိုင်မဲ့နီလန်အပေါ်အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အစ္စရေးယာယီဝန်ကြီးချုပ်ရဲလာပစ်တို့ကြားသည့်သာသာသဘောထားကွက်လွန်နေပါတယ်။တန်ကင်းတမန်ကင်းနဲ့သူတို့ကိုမဟန့်တားနိုင်မှုနျူကလ িয়ার အစီအစဉ်ကိုဆက်လုပ်မယ်ဆိုရင်ဂျန်နဲ့ကဘာကအင်အားသုံးမယ်ဆိုတာကိုသိမှအီရန်ဘက်ကရပ်ပါလိမ့်မယ်လို့အစ္စရေးယာယီဝန်ကြီးချုပ်ကပြောပါတယ်။သတင်းစာရှင်းလင်းပွဲအပြီးနောက်ပိုင်းမှာတော့အမေရိကန်သမ္မတဘိုက်ဒန်ကအီရန်တို့နျူကလ িয়ার လက်နက်ဘယ်တော့မှမပိုင်ဆိုင်ရစေဘူးဆိုတဲ့အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုထပ်လောင်းအာမခံပြောဆိုခဲ့ပါတယ်။ယူကရိန်းအလဲပိုင်းဒေသကမြို့ကြီးတစ်မြို့ဖြစ်တဲ့ဗီနီရှားကိုဂျာတာရီနှစ်မှာရုရှားကမစ်ဆိုင်းတုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ23ဦးသေဆုံးပြီးလူ100ကျော်ဒဏ်ရာရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒီမြို့တော်ဟာမြို့တော်ကီယက်ရဲ့အနောက်တောင်ဘက်168မိုင်အကွာမှာရှိတဲ့မြို့ဖြစ်ပါတယ်။မစ်ဆိုင်းတုံး၃လုံးမြို့လေကိုချက်ရောက်ခဲ့ပြီးအစိုးရယုံတယုံကိုလည်းထိမှန်ခဲ့တာလို့ယူကရိန်းရဲကပြောပါတယ်။အမေရိကန်မှာဖမ်းထားတဲ့မရဏကုန်တဲ့လို့သမုတ်ကျတဲ့ရုရှားလက်နက်ကုန်တဲ့ဗစ်တပ်ပေါင်းနဲ့ရုရှားမှာဖမ်းခံထားတဲ့အမေရိကန်ဘတ်စကတ်ဘောကစားသမားအကျော်အမော်ဘရစ်တနီဂရိုင်းနာနောက်အမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောင်းပေါ်ဝီလန်တို့နှစ်ဦးနဲ့လဲလှယ်ကြမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သီရီလင်ကာနိုင်ငံကနေထွက်ပြေးသွားတဲ့သမရဂိုတာဘာယာရာဂျာပတ်ဆာဟာမော်ဒီစ်နိုင်ငံကနေစင်ကာပူကိုရောက်နေပြီးစင်ကာပူမှာရှိတဲ့သီရီလင်ကာတန်ယုံကနေတဆင့်သမရအဖြစ်ကနှုတ်ထွက်ကြောင်းတရားဝင်စာကိုလွှတ်တော်ပြောရေးဆိုခွင့်ရှိသူထံပေးပို့လိုက်ပါတယ်။စာကိုမှန်ကန်ကြောင်းစစ်ပြီးတဲ့အခါမှာသမရနှုတ်ထွက်ကြောင်းတရားဝင်ကြီးညာတာကိုတော့တောက်ချန်နေမှာလုပ်မယ်လို့မျှော်လင့်ရတဲ့အကြောင်းလွှတ်တော်ယုံကပြောဆိုထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တေကီထိုက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဂျိုနာကမ်မီတို့ဖြစ်ကြပါတယ်။ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ BOA ကိုအားဖေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.